Welcome to the Voice of America in Burmese.
ဒီအောင်ကြွေးရညတင်ညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2024ခုနှစ်အောက်တိုဘာ6ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော်စီစဉ်မှုကတော့ကျွန်တော်ရင်နိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဂါဇာကမ်းမြောင်ဒေသမှာဗလီတခုကိုဒီနေ့စောပိုင်းအစ္စရေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်အနည်းဆုံးလူ19ယောက်သေဆုံးသွားပါတယ်ကျမရဲ့ချင်းနေစူးစူးဝါကြုံနေရရောက်မန္တလေးတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာစွန်မြင့်မောင်ကိုပြန်လွှတ်ပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နဲ့အတူပြောပြပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
ဒီမောင်ဆုံးလို့ဆိုတော့ကျွန်တော်က9နိုင်လောက်ကျတော့ကျွန်တော်ကဒီစစ်ကူပေါ့လေရင်ပြစ်ကူပါကျွန်တော်မတောင်းတော့ဘူး။ဒါနဲ့ကြည့်ပြစ်ကူလည်းမတောင်းတော့ဘူး။မတောင်းလို့ကျွန်တော်ဒီခေါင်းပေါင်းတွေတိုင်ပင်ပြီးတော့တန်းတဲ့6ကိုဆုံးပြလိုက်
။ကင်းဒီဒေတာမှာစစ်တုံးပိုင်းအဖြစ်ဖစီခံထားရတဲ့စစ်ကောင်စီတပ်ရင်း916ရဲ့တပ်ရင်းမှုဒုတိယဗိုလ်မှူးကြီးရဲမင်းထေပြောသွားတာဖြစ်ပါတယ်။အပြေဆုံးကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့ရိုဟင်ဂျာတို့ရဲ့မျောလင်းချက်ကမ္ဘာမြေမာမီဒီယာမြင်ကွင်းရဲ့အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသမှာမွတ်စလင်ဗလီတခုကိုဒီနေ့စောပိုင်းအစ္စရေးလေကြောင်းတိုက်ခတ်မှုကြောင့်အနည်းဆုံးလူ19ယောက်သေဆုံးတဲ့အကြောင်းပါလက်စတိုင်းတာဝန်ရှိသူတွေကပြောလိုက်ပါတယ်DRL ဘာလာမျိုးကဆေးရုံနီးဒုက္ခသည်တွေခိုလုံနေတဲ့ဗလီကိုထိမှန်ခဲ့တာဖြစ်ပြီးမြို့နီးကဒုက္ခသည်တွေခိုလုံနေတဲ့စာတင်ကျောင်းကတက်ခတ်မှုမှာလည်းနောက်ထပ်၄ဦးသေဆုံးတယ်လို့တာဝန်ရှိသူတွေကပြောခဲ့ကြတာပါဆေးရုံမတန်းရဗလီမှာသေဆုံးသူအားလုံးဟာအမျိုးသားတွေဖြစ်တယ်လို့လည်း AP သတင်းမှာဖော်ပြပါတယ်အစ္စရေးစစ်တပ်ကတော့စစ်သွေးကြွတွေကိုပြစ်မှတ်ထားတက်ခတ်ခဲ့တာဖြစ်ကြောင်းပြောဆိုထားပေမဲ့အထောက်အထားတော့မပြပါဘူးအစ္စရေးတပ်ဖွဲ့တွေကဂါဇာဒေသမြောက်ပိုင်းအပြင်အီရန်ကအားပေးထောက်ခံနေတဲ့ Hezbollah တွေကိုပြစ်မှတ်ထားပြီးလမ်နိုနိုင်ငံတောင်ပိုင်းမှာလည်းအပြင်းထန်လေကြောင်းကနေတက်ခတ်နေတာပါပြီးခဲ့တဲ့နှစ်အော်တိုဘာလ9ရက်နေ့ကဟားမတ်စ်တွေရဲ့တက်ခတ်မှုကိုလက်တုံ့ပြန်တဲ့အနေနဲ့ဂါဇာမှာအစ္စရေးကတနစ်နီးပါးစစ်ဆင်နေတာဖြစ်ပြီးလမ်နိုအခြေစိုက်ဟက်စ်ဘူလာတွေနဲ့လည်းနေဆက်မှာအပြန်အလှန်ပြစ်ခတ်မှုတွေကနေအခုနောက်ဆုံးစစ်ပွဲတွေကျယ်ပြန့်လာနေတာလည်းဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံကိုရုရှားတပ်ဖွဲ့တွေကညဘက်မှာရှာဟက်ဝေထိန်ဒရုန်88ခုမီဇိုင်းဒုံး၄ခုနဲ့တိုက်ခိုက်မှုကြောင့်လူတယောက်သေဆုံးခဲ့ကြောင်းတာဝန်ရှိသူတွေဒီနေ့ပဲပြောလိုက်ပါတယ်။ဟာကီဗ်ဒေသမှာကားကိုဒရုန်းထိမှန်ရာကအသက်49နှစ်အရွယ်အမျိုးသားသေဆုံးခဲ့တာဖြစ်ကြောင်းဒေသခံအုပ်ချုပ်ရေးမှူးကပြောပါတယ်။ပင်လယ်နက်ဒေသအိုဒက်ဆာစိတ်ကမ်းမြို့မှာတော့ gas pipeline တစ်ခုထိမှန်ပျက်စီးခဲ့ပြီးတော့ကုန်လောင်ရုံတစ်ခုလည်းမီးလောင်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ကီးမျိုးတော်ပါဝင်ယူကရိန်းနိုင်ငံ14ခုမှာ drone 88ခုနဲ့56ခုနဲ့မီဇိုင်းဒုံး2ခုကိုကြားပြတ်ဖျက်ဆီးနိုင်ခဲ့ကြောင်းလည်းပြောဆိုပါရယ်နောက်ထပ် drone 25ခုဟာလည်းထောက်လိုင်းရေဒါမှာမတွေ့ရတော့တာကြောင့်လေရင်ပြစ်မီဇိုင်းဒုံးကာဝေးစနစ်ကဖျက်ဆီးလိုက်ပုံရတယ်လို့ပြောပါရယ်ယူကရိန်းကိုအားပေးထောက်ခံနေတဲ့နိုင်ငံတွေနဲ့ဒီလ12ရက်နေ့တွေ့ဆုံတဲ့အခါမှာအောင်မြင်အစီအစဉ်ကိုချပြမယ်လို့သမ္မတ Volodymyr Zelensky ကမနေ့တုန်းကပြောခဲ့ပြီးနောက်မှာပဲရုရှားရဲ့လေကြောင်းကလည်းအပြင်းထန်တိုက်ခိုက်မှုနဲ့ကြုံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတို့ကြားတန်တမာဆက်ဆံရေးထူထောင်ခဲ့တာ85နှစ်ပြည့်အဖြစ်ဆက်ဆံရေးခိုင်မာဖို့မျှော်လင့်နေကြောင်းနိုင်ငံခေါင်းဆောင်တွေအပြန်အလှန်အမှားစကားပါခဲ့ကြပါတယ်မြောက်ကိုရီးယားနဲ့ရုရှားဆက်ဆံရေးတွေသီးသီးသာတုံ့ပြန်လာနေပြီးတရုတ်နိုင်ငံကတော့ရုရှားနဲ့ခက်တန်းတဲ့ဆက်ဆံနေချိန်မှာမြောက်ကိုရီးယားနဲ့တရုတ်ကြားဆက်ဆံရေးခိုင်မာဖို့သတင်းစကားဖလှယ်ခဲ့ကြတာပါမကြာခင်လတွေမှာအပြန်အလှန်ဆက်ဆံရေးအတိုင်းအတာနဲ့အထိမ့်မှအစီအစဉ်တွေကလက်တွေ့ဆက်ဆံရေးအခြေအနေကိုတစုံတစသိရနိုင်တယ်လို့လည်းကဲကတ်တွေခံမှန်းနေပါတယ်ဒီသမရာရှီချင်းပြင်တဲ့ပြပိုးတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝင်းရဲ့အမှားစကားမှာတော့ချစ်ချစ်ရင်းနှင်းပြီးပူပေါင်းဆောင်ရမယ်ဆက်ဆံရေးကိုညှိနှိုင်းပြီးတိုးတက်အောင်လုပ်သွားဖို့တဖြည်းဖြည်းချင်းကြိုးပမ်းမယ်လို့ပြောဆိုထားတာပါဒီသမရာရဲ့အမှားစကားမှာတော့နှစ်နိုင်ငံကြားတည်ငြိမ်တဲ့ဆိုရှယ်လစ်စနစ်ရည်မှန်းချက်တွေရှေ့ဆက်တွန်းအော်ဆောင်ရွက်ရမှာပူပေါင်းဆောင်ရွက်ဖို့အသင့်ရှိတဲ့အကြောင်းပြောဆိုထားပါတယ်။နိုင်ငံတန်တမန်ဆက်ဆံရေးကို1949ခုနှစ်အောက်တိုဘာလ6ရက်နေ့မှာစတင်ထူထောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ
ိုင်းရိုမီတာ32 kHz 9339နဲ့9389အိုင်းရိုမီတာ51 kHz 585တို့ပြင်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံထားရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မဟာကျမ်းမာရေးအခြေအနေစူးစူးဝါးဝါးကြုံနေရတဲ့ကြောင့်စစ်ကောင်စီကပြန်လွှတ်ပေးပြီးမန္တလေးစစ်ရုံးမှာရောက်နေတယ်လို့မိသားစုနဲ့နှိစက်သူတယောက်က VOE ကိုပြောပါတယ
်။စစ်ရင် MU3 မှာတင်တယ်။ဒီကဘေးလင်းနေတာနှစ်ရက်လောက်ရှိအခြေအနေမကောင်းတာလေ။အခြေအနေမကောင်းတာနဲ့တော့ပြင်ကတော့ဝင်လို့မရဘူး။စစ်ရင်ကတဆင်မဲ့လမ်းဟိုတီကြီးရပြူနေရတာလေ။ကနေမနေ့တော့ကလှမ်းပြောလို့အချိန်မကောင်းဘူး။ဒီကကွာ internet organ ရက်သွားပြီ။ဒီငင်းချမ်းသာကိုပြေးလိုက်ပြီ။ဒီကတော့စင်ကောင်
းကိစ္စရောကခန်းစားနေရတဲ့ဒေါက်တာဆွန်မြင့်မဟာမချခင်ငါပဲထောင်ထဲမှာ covid ရောဂါကူးစက်ခံခဲ့ရပြီးကျန်းမာရေးယိုယွန်းလာနေတယ်လို့လည်းဤဆက်သူတွေကပြောပါရယ်။2022ခုနှစ်မှာအရသာဆွေရောက်ကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်မန္တလေးတိုင်းဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့တဲ့ဒေါက်တာဆွန်မြင့်မောင်ကိုတဘာဘေးအန္တရာယ်ဆရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်ရေးချမ်းမှုပြပြအောင်လှုံ့ဆော်မှုရွေးကောက်ပွဲမှာမလျော်ဩဇာ၃မဲမတမာမှုအားရလိုက်စားမှုစတာတွေပါဝင်ဆွဲချက်အများပြားနဲ့အေးအေးယူခံခဲ့ရပြီး2029နှစ်အထိအပြစ်ပေးခံထားရတာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းကကမ္ဘာလက်ခီးဆယ်တွေလာများတဲ့ချက်မှိုင်မြို့မှာရုတ်တရက်ရေးချီးမှုတွေအတွင်းစင်နကောင်ရေနစ်တည်ဆုံးသွားတယ်လို့စင်စကန်တာဝန်ရှိသူတွေကဒီနေ့ပြောပါရတယ်။ဒါပြင်ရေချီးမှုကြောင့်အဲ့ကိုလာကြတဲ့ကမ္ဘာလက်ခီးဆယ်တွေကိုလည်းဟိုတယ်တွေကနေဘေးလွယကိုရွှေ့ပြောင်းပေးခဲ့ရတယ်လို့မြို့လယ်ကဈေးဆိုင်တွေကိုလည်းပိတ်လိုက်ရပါတယ်။ရုတ်တရက်ရေချီးလာတာကြောင့်ချက်မှိုင်ခရိုင်မှာရှိတဲ့သဘာဝဆင်ဦးရင်ကစင်ကောင်ရေတရားကျော်ကိုရေချီးတာကနေလွတ်အောင်ကုန်းမြင့်ပိုင်းကိုရွှေ့ပေးခဲ့တယ်လို့စင်စကန်တာဝန်ရှိသူတူက AFP ကိုပြောပါရယ်။အမေအသက်16နှစ်အရွယ်ဖီဆိုင်နဲ့အသက်40အရွယ်မျက်စိမမြင်တော့တဲ့ပလိုက်တွန်ဆိုတဲ့စစ်နကောင်ကိုတော့စနေနေ့ကတည်ဆုံးနေခဲ့တာတွေ့ခဲ့ရတယ်လို့လည်းပြောပါရယ်။ချင်းမိုင်မျိုးလေကညာစေးမှာတော့လူတွေဟာဒူးလောက်ရှိတဲ့ရွှေရည်တွေထဲမှာတွားနေကြပြီးတော့ရေကြီးတာကြောင့်ချင်းမိုင်ဘူတာကိုလည်းဖိတ်လိုက်ရပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအစောပိုင်းကယာဂီတိုင်ဖုန်းမုန်တိုင်းကြောင့်အရှိတောင်အရှဒေသတွေမှာမိုးအကြီးကျယ်ရွာသွန်းပြီးတော့ချင်းမိုင်မျိုးကဒီထိုင်းနိုင်ငံမြောက်ပိုင်းမှာလည်းရေကြီးရေရှမ်းမှုတွေဖြစ်ခဲ့ပြီးတော့ချင်းမိုင်မျိုးကပင်းမြေမှာရေဟာလည်းဆိုရင်ရေမတ်ထီကိုရောက်ခဲ့တာပါမနေ့စနေနေ့ကတော့ပင်းမြေရေဟာအမြင့်ဆုံးဆိုရင်ရေမတ်ထီဖြစ်ခဲ့ပြီမဲ့ဒီနေ့မှာတော့အနည်းငယ်ပြန်ကျသွားခဲ့ပြီဖြစ်တယ်လို့ခရိုင်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့ကျွန်တော်ရန်နိုင်တို့ကချင်းညာပေးကြတာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုအစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါပါဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းနေထဲမှာနှစ်ချီပြီးတော့ခိုးလုံနေထိုင်ခဲ့တဲ့ရိုဟင်ဂျာတွေအတွက်ညီငွေမှုတွေစိတ်ဆင်းရဲတာတွေနဲ့အကြမ်းဖက်မှုတွေကိုကြမ်းကြမ်းခံရင်ဆိုင်ခဲ့ရခြင်းပြည်ခရီးလာတွေကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်ရှိတ်ခါစီနာကိုဖြုတ်ချနိုင်လိုက်တဲ့ဒီဘင်္ဂလားဒေ့ရှ်ရဲ့နိုင်ငံရေးအပြောင်းအလဲကတိမ့်ချီတဲ့ရွှေညာဒုက္ခသည်တွေရဲ့အနာဂတ်အတွက်မျှော်လင့်ချက်တင်များစွာပေးစွမ်းနိုင်ခဲ့တယ်လို့ AFP မှာဖော်ပြပါဗျ။ရွှေညာဒုက္ခသည်တွေရဲ့မျှော်လင့်ချက်30ချက်တွေကိုစူးစီးတင်ပြထားတဲ့ AFP သတင်းဆောင်မကိုအခြေခံပြီးတော့ Hope for Rohingya ရွှေညာအရေးမျှော်လင့်ချက်အစီအစဉ်ကနေမတ်စုမွန်ကနေတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
နိုင်ငံမဲ့ဘဝနဲ့နေထိုင်ရှင်သန်နေရပြီးတော့ဤမျိုးစုံနဲ့နှိမ့်ဆက်ညှဉ်းပန်းခံရတဲ့မွတ်စလင်လူနည်းစုတန်းဟာမြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကနေအသက်ဘေးကနေလွတ်အောင်လို့ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းချောင်ပြေးလာခဲ့ကြပြီးတဲ့နောက်ကော့စ်ဘဇားခရိုင်ရိုဟင်ညာတိမ်းချီခိုလုံနေထိုင်ရာကယ်ဆယ်ရေးဒုက္ခသည်စခန်းဝင်ကြီးထဲမှာနှစ်ရှည်လများနေထိုင်နေကြရတာဖြစ်ပါတယ်ဒီလိုမျိုးထွက်ပြေးတိမ်းရှောင်လာကြတဲ့ရိုဟင်ညာဒုက္ခသည်ခုနှစ်သိန်းခွဲကျော်ရင်ဆိုင်ခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်နိုင်ခဲ့တဲ့အချိန်တုန်းကတော့အခုလက်ရှိဖြုတ်ချခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့ချီးကျူးထောပနာပြုတာခံခဲ့ရပါတယ်။ဒါပေမဲ့သူ့ကိုယာရုကနေဖယ်ရှားခံလိုက်ရတဲ့အချိန်မှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရိုဟင်ညာဒုက္ခသည်တွေလက်ရှိရင်ဆိုင်နေရတဲ့စားနပ်ရိက္ခာဖျက်တောက်ခံရမှုအစာအာဟာရချို့တက်မှုစခန်းတွင်းလက်နက်ကင်ကြမ်းဖက်မှုတွေကြားစိုးရိမ်ထိတ်လန့်နေကြရတဲ့သူတို့ရဲ့ဒုက္ခဆင်းရဲအကြက်အတဲတွေပြည့်လဲအောင်အသည့်တစ်ဖန်အာယုံစိုက်လိုက်နိုင်ခြေရှိတဲ့ဆိုတဲ့ရိုဟင်ညာတို့ရဲ့မျှော်လင့်ချက်ပြန်ပြီးရှင်သန်လာခဲ့ပါတယ်။ Lungere ni Nengeronga, Bangladesh to Kadis Kandirema, Tanapika, Jampamurija, Rohina Lumu, Dangwaine, Kalingeriha, Jang Yun Zaitine, Shindan Nitan Kejayaraba, Rohina Jang Siama, Shunjidaha, Dokadis Kanema, Jangi Yue Kalingeri, Dwati Town Hare, Tinjai Sandarima, Kalidigu Satinja, Pini to Pibari. Together, descendari masat in Jagu Yare, so we made through her doka de repeated at where Bangladesh get the Gadu sat in Jangne, did that ring along and winning my way up in Shibao. Dabian dinner by name, Rohina, so ya query, he doka de secondary, a change in name by net loo, a jump at Picca de Camurija, Rohina doka de Chauce Temene, Lugia, Tapia Kara, doka de Riha, Jau Yu Taylan Nijayare loo, did that ring mediarima, Pobiaware. Daja Rohina Jang Siama, Shun Jidaga.
တနတ်တန်တွေကိုဆက်ပြီးတော့မကြားစေချင်တော့ဘူးကလေးတွေကိုလည်းကြောက်စိတ်တွေမဝင်စေချင်တော့ပါဘူးလို့AFP ကပြောပါတယ်။ဒါပါတင်ဒလဆာဘူးရဲဂူလီတူလီနိုဖူရာမန်ကလာရင်ဂူရာဝန်အာရဘဆန်နေစေစုံနာ။ကျမတို့ရဲ့ဒီကြပဲနေစေတယ်။တနတ်တန်တွေလည်းမကြားချင်တော့ဘူး။တနတ်နဲ့ဘယ်တော့လာပြမလဲဆိုရဲစိုးရိမ်စေတွေလည်းမရှိတော့ဘူး။ညာဘက်တွေဆိုဒီလိုတနတ်တွေနဲ့ပြစ်ခတ်နေလို့
ကလေးတွေအပောင်ဝင်ကျမတို့တွေဟာကြောက်ရွံ့နေကြရပါတယ်။အခုဆိုရင်ဘင်္ဂလားဒေ့ရှ်ကအစိုးရအသင်းမှာအာဏာရလာပြီးမှရိုဟင်ဂျာတွေအတွက်ငြိမ်းချမ်းလုံခြုံမှုအစာအာဟာရတွေလုံလောက်အောင်ထောက်ပံ့ကူညီပေးဖို့နဲ့ရိုဟင်ဂျာကလေးငယ်တွေပညာဆက်လက်သင်ကြားခွင့်ပြုပေးစေချင်ပါတယ်လို့လည်းရိုဟင်ဂျာကျောင်းဆရာမှရှင်ဂျီဒါကပြောပါတယ်။
ရတနေမှာကျွန်တော်နားဆိုင်အာရဖ်ဇန်တမန်နီဘာဂလတ်ရိုဟင်ဂျာကလေးငယ်တွေကိုပညာဆုံးခဲ့တိုင်ဆက်သင်စေချင်ပါတယ်ဆန္ဒတန်းအထိပညာသင်ကြားခွင့်ပေးစေချင်ပါတယ်တချို့ကပတ်စံရှိပေမဲ့တချို့ကမလောက်ပါဘူးဘင်္ဂလားဒေ့ရှ်အစိုးရဘက်ကရိုဟင်ဂျာတွေအတွက်စာသင်ကျောင်းတွေဆက်ထုတ်ဖွင့်ပေးမယ်ဆိုရင်ကျမတို့တကယ်ကိုကျေးဇူးတင်ပါတယ်ဒါကကျမတို့လူလားတဲ့အချက်ပါ
ဒီလိုမျိုးရိုဟင်ဂျာတွေအတွက်အကြက်တဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာဘင်္ဂလားဒေ့ရှ်မှာနိုဘယ်ညဉ့်ညံ့ရေးဆုရှင်မိုဟာမက်ယူနက်စ်ဦးဆောင်တဲ့ဂျာဖြတ်အစိုးရကအုပ်ချုပ်ရေးအာဏာကိုလွှဲပြောင်းလက်ခံတာဝန်ယူပြီးတော့ဒေါက်တာယူနက်စ်ဦးဆောင်တဲ့ဂျာဖြတ်အစိုးရအနေနဲ့ရိုဟင်ဂျာတို့ပေါ်မှာဆက်ပြီးတော့မှထောက်ပံ့ကူညီပေးသွားမယ်ဆိုတဲ့ကြေည ရှင် ဒေါက်တာ ယူနက်စ် နဲ့ ရိုဟင်ညာ ရဲတပ်ကြွ လှုပ်ရှားသူတို့ ပြည်ပမှာ တွေ့ဆုံဆွေးနွေးမှုတွေကို မြင်ခဲ့ရတဲ့ အတွက် အားတက်မိတယ် လို့ ဆိုပါတယ်
কারণ আশা বেশি উনাদের সাথে আমাদের কমিউনিটির কিছু মেম্বার অলরেডি অনলাইনে আমরা ফেসবুক ইউটিউবে দেখতে আছি
আমরা বুঝোই রোহিঙ্গা ইউ বিনারি সিসোয়া দে নিনে আলিতা সঙ্গে লামে লু বমু মিয়লে মিলা বারে নেগে জামা নিনে জারে রোহিঙ্গা ইয়ে টেচল লু সাদু উসং সু টিচোনে ডক্টর ইউনেস সোয়া জা ঠিটি সেসাম মুরি শিলা দে সোরা ফেসবুক লুমু কোয়ে সামিনারি ইউটিউব রে মা টুই মিয়া রো ডক্টর ইউনেস নিনে রোহিঙ্গা রে বো ပို့ပြီးတော့ယူဆိုင်ဆောင်ရှောက်လိမ့်မယ်လို့ညွှန်လင်းလာပါတယ်အမေရိကန်ပြည်သူကတော့ကျွန်တော်တို့နဲ့အတူရက်တီပြီးသားကရိုဟင်ဂျာတိုင်းဝိုင်းကသူတော်တော်များများကိုကနေဒါ၊နယူးဇီလန်နဲ့အမေရိကမှာတောင်ရွှေ့ပြောင်းနေရချာထားပေးပါမယ်တကယ်လို့သာတရုတ်အိန္ဒိယရုရှားတို့လိုအိန္ဒိယချင်းနိုင်ငံတွေနဲ့လည်းညှိနှိုင်းဆောင်ရွက်နိုင်မယ်ဆိုရင်နေရက်ပြန်ရေးကိစ္စကိုအကောင်အထည်ဖော်တန်လိမ့်မယ်လို့ထင်
င်းဝိုင်းဘက်ကစဉ်ဆက်မပြတ်ကြိုးပမ်းမှုလိုအပ်ပါတယ်လို့လည်းဒေါက်တာယူနက်စ်ကပြောပါတယ်သူရဲ့အမေရိကန်ခီးစဉ်တွင်မှလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တည်တံ့တွေ့ဆုံခဲ့ပြီးတော့ရိုဟင်ဂျာတို့အတွက်နောက်ထပ်ရန်ပုံငွေဒေါ်လာ300နီးပါးကူညီထောက်ပံ့မယ်အကြောင်းအမေရိကန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်စခန်းနေတဲ့ကရိုဟင်ဂျာတွေနေရပြန်ရေးဒါမှမဟုတ်သူတို့ကိုတတိယနိုင်ငံလိုနေရာတစ်တည်းမှာရွှေ့ပြောင်းနေရာချထားရေးကိစ္စတွေကိုလည်းအလေးထားဆောင်ရွက်ဖို့ဂျာဖြတ်အစိုးရခေါင်းဆောင်ကတောင်းဆိုထားပါတယ်။အရင်ဝင်ကြီးချုပ်လက်ထက်တုန်းကဘေးကင်းလုံခြုံရေးနိုင်ငံသားတို့အခွင့်အရေးအာမခံချက်မပေးသေးဘဲနဲ့နေရပြန်ရေးအစီအစဉ်ကိုမြန်မာအာဏာပိုင်နေနဲ့အတူစီစဉ်ခဲ့ကြဖို့ပင်မအောင်မြင်ခဲ့ပါဘူး။ဒီရိုဟင်ဂျာတွေဟာမြန်မာနိုင်ငံထဲမှာနှစ်ရှည်လများနေထိုင်ခဲ့ကြပေမဲ့သူတို့ကိုအုပ်ချုပ်သူအဆက်ဆက်တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေအဖြစ်နဲ့ခွဲခြားဆက်ဆံတာကိုဆယ်စုနှစ်များစွာရင်ဆိုင်ကြုံတွေ့ခဲ့ရတာပါ။ရိုဟင်ဂျာဒုက္ခသည်မိုဟာမက်ဂျိုဟာကသူတို့အတွက်ရပိုင်ခွင့်နဲ့အာမခံချက်တွေရှိမှနေရကိုပြန်လို့ရမယ်လို့ပြောပါတယ်။
Ya todo reactiva huruba ata shanti professor la bhara solifara huruba elezen dila fire zika monaka solifare dimiki siddo gori shanti professor solifare ata pa maton de solifara huruba
nyamana ngan go pyan lai chano ro ye ya pai kwen ni go ayin ya ame chano ro atwet long chong yin ama kan chen shi ya me mie ya ne lou pai kwen ni go pyan pe ya me lo let swa lou sha twa la kwen pe ya me bama bi ma tat phyat ni de a ro bangla bat pyan pe la ja u me အဲ့လိုဆိုရင်ရောဘင်္ဂလားဘက်ကပြန်လက်ခံပါ့မလ
ားအသက်55နှစ်အရွယ်ရိုဟင်ညာဒုက္ခသည်အလီအာဘူရီကလည်းသူတို့မှာအနာဂတ်မျှော်လင့်ချက်မရှိပါဘူးဒီမှာကဒါပေမဲ့ဟိုဘက်ကိုပြန်သွားဖို့လည်းမဖြစ်နိုင်ဘူးလို့ပြောပါတယ်
ချစ်ခေါ်တော့ဘယ်ဟိုရှိနေတော့ဒီရာသွေးလွာမတော်လည်းနှုံတွေရှိလည်းနှုံတွေကလာခရှာနိုင်ယွန်မူရီမိုဟန်လာဂါခါလိုတာရယ
်အနာဂတ်မျိုးလင်းချက်မရှိပါဘူးကျွန်တော်ဒီကိုလက်ပလာနဲ့လာခဲ့ရပါတယ်ဒါပေမဲ့နေရက်ကိုပြန်သွားဖို့လည်းမျိုးလင်းချက်မရှိပါဘူးဒီမှာပဲတရမယ်ဒီမှာပဲခေါင်းချရမယ်လို့ထင်ပါတယ်တကယ်လို့ဒေါက်တာယူနုစ်ကကျွန်တော်တို့ကိုဘေးကင်းစွာပြန်ပို့နိုင်ခဲ့ရင်တော့ကျေးဇူးတင်ရမှာပါကျွန်တော်တို့ကိုစားနပ်ရိက္ခာထောက်ပံ့ပေးဖို့မေတ္တာရက်ခံပါတယ်သူကကျွန်တော်တို့ရဲ့နိုင်ငံသားဖြစ်တည်ခွင့်အာမခံပေးနိုင်ရင်ကျေးဇူးတင်မှာပါဒါပေမဲ့အဲ့ဒီကိုမပြန်နိုင်သေးဘူးတော့သူကကျွန်တော်တို့ကိုဒီမှာလုံခြုံရေးပေးစီချင်ပါတယ
်မြန်မာနိုင်ငံတွင်းကရိုဟင်ညာတို့ရဲ့လုံခြုံရေးအခြေအနေကဒီနှစ်ပိုင်းနေတဲ့မှာတိတိသားသားဆိုးဝါးလာခဲ့တာပါလက်တလောရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့အချိန်မှာဒေသခံတွေအပါအဝင်လူနည်းစုရိုဟင်ညာတွေမှာစီးရဲပဋိပက္ခတွေကြားအသက်ဆုံးမရတဲ့အထိအတ္တိဒုက္ခရောက်နေကြတာမို့လို့ဒီမှာခိုလုံနေထိုင်ရတာအဆင်မပြေပေမဲ့ဟိုဘက်တချမ်းမှာလည်းတပ်ဖြတ်မှုတွေဖြစ်နေတော့သူတို့ဘလို့မျိုးပြန်နိုင်မှာလဲဆိုတာကိုရိုဟင်ညာဒုက္ခသည်တွေက AFP ကိုပြောပါတယ်ရှင
်ဘာစုံမွန်တက်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဆရာနာသိမ့်မှုကိုစန့်ကျင်တဲ့နေဦးတော်လန်ရေးဟာပြည်သူတွေနိုင်မဲ့တော်လန်ရေးဖြစ်တယ်လို့ KNDP နဲ့မှာစစ်တုံးမှအဖြစ်ဖန်ဆီးခံထားတဲ့ဒုတိယဗိုလ်မှူးကြီးရဲမထေကပြည်သူကိုပြောပါတယ်ဒီနေ့ဧပြီလကခင်းဒီတပ်ပေါင်းစုတွေရဲ့ဖားဆောင်မြို့သိမ်းတိုက်ပွဲမှာတရင်96ကတရင်မူဒုတိယဗိုလ်မှူးကြီးရဲမင်းထေအပါဝင်တသား90ကျော်လက်နက်ချအဖမ်းခံခဲ့ရတာဖြစ်ပါတယ်ကင်းဒီပြည်နယ်မှာသတင်းယူတဲ့ခီးစဉ်တွေမှာမယင်ချင်းနိုင်ကအတွေ့အဆုံမေးမြန်းပြီးတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ဖြစ်တဲ့တင်ဆက်ပေးထားပါတယ်ခင်ဗျာ
ဩဂုတ်လ29ရက်နေ့ကတော့ကီနီတပေါင်းစုလက်နက်ကိုင်အဖွဲ့တွေထိမ့်သိမ်းထားတဲ့စစ်တုံးမှန်တချို့နဲ့ VOA ကတွေ့ဆုံခွင့်ရခဲ့ပါတယ်။သူတို့တွေကတော့စစ်ကောင်စီတပ်ရင်း၄ရင်းကစုဆောင်းထားတဲ့တပ်သားတွေဖြစ်ပါတယ်။ဒီနှစ်ဧပြီလကကီအင်ပြည်နယ်ဖားဆောင်မြို့သိမ်းတိုက်ပွဲမှာဖမ်းဆီးခံခဲ့ရသူတွေလည်းဖြစ်ပါတယ်။တပ်သားအရေအတွက်တရားကြော်လောက်ဟာအင်အားဖြစ်တင်းဖို့လာရောက်ပူးပေါင်းချိန်မှာလန်ခုလက်မှာကီနီတပ်ပေါင်းစုအဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။ကီနီတီလူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးကလလတာရဲ့ဗျူဟာမှုစိုင်းချစ်လိုက်တဲ့ VOA တွေ့ဆုံမေးမြန်းခွင့်ရတဲ့အချိန်တုန်းကသူ့ရဲ့ပြောပြချက်အရဆိုရင်စစ်ကောင်စီတပ်သားတစ်ဝက်လောက်တိုက်ပွဲမှာကြာဆုံးခဲ့ပြီးတော့နောက်ထပ်တစ်ဝက်လောက်ကတော့လက်နက်ချအဖမ်းခံခဲ့တယ်လို့ပြောပါတယ်။ဆိုတော့အခုဒီ6လနီးပါးအကြာမှာအဲ့ဒီစစ်တုံးပန်းတွေကတက်ရင်916ရဲ့တက်ရင်မူဒုတိယပိုမှူးကြီးရဲမင်းထေးကိုကီနီတပေါင်းစုအဖွဲ့တွေထိမ့်သိမ်းထားတဲ့နေရာမှာ VOE ကတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်
ဒီပါလာပြီးတော့အဲ့ဟိုသူတို့စီစဉ်တာနဲ့အဲ့ဒီပါခဏလာပြီးတော့နေရာထိုင်ရတာအဆင်ပြေပါဘူးသူတို့အဲ့တော့စပြီးတော့ဒီမှာဖန်ခံထားတဲ့အမိသားဘယ်လိုဖြစ်သွားလဲဟိုလက်နဲ့ချလိုက်တာလားဒါမှမဟုတ်ရင်ဘယ်လိုပုံမျိုးဒီမှာဟိုသူတို့ဒီလိုဟိုပါဘောနော်ဖန်ခံထားဖန်စီခံထ
ားဟိုကျွန်တော်တို့ပက်ွယ်ဖြစ်ပြီးတော့ဟိုပါဘောနော်အဲ့လိုကျွန်တော်တို့တက်ကတက်ပေါင်းတော့ဟိုတင်းနေမှုတပေါင်းတပေါင်းဆုံးလို့ဆိုတော့ကျွန်တော်က9နိုင်လောက်ကျတော့ကျွန်တော်ကဒီစစ်ကူပေါ့လင်းပြစ်ကူပါကျွန်တော်မတောင်းတော့ပါခနဲ့ချစ်ပြစ်ကူလည်းမတောင်းတော့ကတော်မလို့ကျွန်တော်ဒီခေါင်းပေါင်းတွေတိုင်ပြီးတော့လက်လက်ချောက်ကိုဆုံးပြလိုက
်ဘယ်ချိန်လုံးကဖြစ်တာမသိ
ဘူးဧပြီလဟိုကနေ12ရက်နေရအောင
်ဩဒီနေ့
ဒီနေ့12ရက်နေရ
17
ပေါ့ဟုတ်လား17ရက်နေရ
အားလုံးဘယ်လောက်လောက်ရှိလဲ
ရအ
ားလုံးဒီလူဘယ်နှယောက်လောက်ရှိလဲတက်အေးအားတက်သားပြောရလေ
အားလုံးကကျွန်တော်တို့တရားပေါ့ကိုးပေါင်းတရားတရားခုရအောင်အ
ော်တရားခုရဟုတ်တရားရတာရောရှိတာအဲ့ချိန်တော့
တရားလည်းရှိတယ်ဟုတ်
လားအခုတွေရောတက်တာပါလေဟိုစစ်တက်တာပါဟုတ်ပါ
သူတို့ကတော့ဒီမှာမဟုတ်ဘူးသူတို့ကတနေရ
တနေရမှာဟုတ်ကဲ့တို့ဆယ်ဟိုမိသားစုနဲ့ရောဆက်ဆံလို့ဆက်တယ်လို့ရ
မရဘူ
းမရတာဟိုဟိုဆက်တယ်ခွင့်မပေးတာလားဒါမှလောလောဆယ
်ဆက်တော့ခွင့်မပေးတာ
ဩဟုတ်ကဲ့အခုကနောက်ပြီးတော့ဒီမှာအဲ့လိုဖန်ခံစီးချိန်လုံးอ่ะပေါ့เนาะသူတို့ဘက်ကဆက်ဆံတာရောဘယ်လိုရှိလဲရှင
်ဟိုတုတ်ပန်တယောက်လို့ပါဆက်ဆံ
အဲ့တော့ဟိုဟိုဘက်မှာကြတော့ဘာယာဒူးဘယ်တာဝန်တီထမ်းဆောင်ခဲ့ရလဲ
ကျွန်တော်တည်ရင်မို့
တည်ရင်မို့နေနေเนาะ
ကျွန်တော်လည်းမဲ့ဒူးတဲ့ဘုံမူရင်မတည်ဘာယာ16ပေါ့
စစ်ကောက်စီဘက်ကရောကိုယ့်ရဲ့တည်ရင်တွေတည်ရင်မှုတွေတက်သားတွေဖန်ခံထားတဲ့ကိစ္စမှာပေါ့သူတို့ဘက်ကအဲ့လိုမျိုးပေါ့လေကန်လန်းဟိုကိုယ့်လူတွေလွတ်မြောက်ဖို့အတွက်အဲ့လိုစစ်တုံးပဲလဲလှယ်တဲ့အစီအစဉ်မျိုးကန်လန်းလာနိုင်မယ်လို့ရောမြင်လား
မမြော်လေ
းဘူးမမြော်လေးဘူးရှိပေါ်ရှိကြတာ
မမြော်လေးဘူ
းအဓိကကဘာကြောင့်လဲဘာကြောင
့်ဘာလို့လဲဘယ်လိုပြောရမလဲအမှန်တော့လူကြည့်တော့မိဘရဲ့သားသမီးပေါ့နော်မိဘရဲ့သားသမီးဆိုရင်ကိုသားသမီးဖြစ်တဲ့ဆိုမိဘကစိတ်ပူကိုကမိဘရမယ်ရာတနေတော့သားသမီးကိုစိတ်ပူမှာပေါ့
အဲ့တော့ကိုအခုတကယ်လို့တက်မှာပြန်ပြီးတော့တာဝန်ထမ်းဆောင်မှုဆိုတဲ့အနေထားကိုဘယ်လိုရှိသေးရှိသေးလား
မကျွန်တော်မလုပ်တော့တော်တမန်ပြည်သူနဲ့ပဲနေတော့
ဟိုဘက်မှာတော့မိသားစုတွေကြံနေတယ်ပေါ့နော
်မိသားစုတွေကအိမ်မှာခင်ဗျာ
ဟုတ်သူတို့လုံခြုံရေးရောဘယ်လိုနေလဲရှင
်ကျွန်တော်ကဆက်သွယ်မရတော့မသိဘူ
းဟုတ်ကဲ့အဲ့တော့ဒီဘက်ကအဲ့လိုပေါ့အခုဆိုရွေဦးတော်နိုင်ပြီပေါ့နော
်
ဆရာနာသိန်းတော်ကိုလက်မခံတဲ့ဒီပြီးတော့လက်နက်ကိုင်ခုခံနေဆိုတဲ့တော်လှန်ရေးကိုကြတော့တိုင်မှုတို့ဘက်ကဘယ်လိုမြင်လဲရှင်အခု
ဒါပြည်သူလူထုပါဝါရေပြည်သူလူပါဝါဆိုတော့ဒါကတော့အောင်းနေပါဘူး
အဲ့တော့ဆရာနာသိန်းနာကိုအရာတကယ်လို့မေးမယ်ဆိုရင်ကျွန်မကမေးချင်တာပုဂ္ဂိုလ်ရေးရဆိုရင်ဆရာနာသိန်းနာကိုလက်ခံလား
အဲ့တော့မကြိုက်ဘူးပုဂ္ဂိုလ်ဒီမိုကရေစီသွားနေပြီဒီမိုကရေစီတူတူသွားနေပြီတမားဥဒေစီအဲဟိုကျွန်မကြီးတန်းရွှေရရင်ဟိုဒီမိုကရေစီပြောင်းလဲဖို့အတွက်ဆိုပြီးတော့ဟိုအောင်ခါတက်ပြေးလိုက်ပြီတမားဥဒေစီတက်တယ်ပြီးရင်တခါနောက်တဲ့အဆိုကငါးနေ့တက်တယ်တက်တယ်ပုဂ္ဂိုလ်ဆိုတော့ဒီမိုကရေစီတူပဲဆက်လို့ပေါ့အခုဥပမာဆိုကျွန်တော်ဘီဟာဒစ်ကရှေ့ဟာစီနာပေါ့နော်တော့သူပြည်သူလူမကြိုက်တော့သူထောက်ပါဝင်ကျွေးတော့ဆိုထောက်ပြီးသူတနိုင်ငံထောက်ပါတယ်သူပြည်သူလူကြိုက်တယောက်သူလာပြီးသူအုပ်ချုပ်တော့နိုင်ငံပါအဲ့ဒါတိုင်းပြည်ကလည်းမပြောက်အောင်ပြီးရင်ဘာဖြစ်လဲဟိုဒီတိုင်းပဲကျွန်တော်ဆိုရင်ဒါတိုင်းပြည်ကပြောက်ပါတယ
်အဲ့ဒီခါမှလေအဲ့တော့ဟိုတခြားတပ်သားတွေပေါ့နော်အခုဆိုလို့ရှိရင်စစ်ကောင်စီအောက်မှာပဲဆက်ပြီးတော့ဟိုတာဝန်တွေထမ်းဆောင်နေတဲ့တပ်သားတွေရှိနေတဲ့အနေအထားကြတော့ဘလို့ဒီအတွေ့အကြုံရပေါ့နော်ဒီတိုင်းမှုအတွေ့အကြုံရဆိုရင်ဒါဘလို့အတွေ့အကြုံပြန်ပြီးတော့မျှဝေခြင်းလဲရှင
်သူကတော့အချင်းမရရင်ဘုလို့ရှိတောင်းထမ်းဆောင်တဲ့လူကအချို့ကျတော့ရုံထုတ်တော့မြောက်ကျွန်တော်တို့ပဲဟိုကပေါ့ရုံထုတ်တော့မြောက်ဟာလေးတွေရှိတာပေါ့ရုံထုတ်မှုဆိုထွက်တော့မြောက်တဲ့ဟာလေးရှိတာပေါ့နော်လုံးထထုတ်မရလို့ကသူကဆက်လုပ်မကြတော့ဒါပေမဲ့လက်ရှိတဲ့သူတို့လည်းဟိုပြောရရင်တော့ဟိုဘယ်လိုပြောအောင်လဲသိပြီးတော့ဒီဟာကိုဆက်ပြီးတော့လည်းဒီမှာဆက်လက်တိုက်ပွဲဝင်ဖို့တဲ့စစ်တီရာကြီးစစ်တီရဲ့စိတ်တက်တော့အဲ့လိုတော့မရှိတော့ရုတ်နေပါဘူးဟိုဦးစားကအရင်လိုမဟုတ်တော့ဘူးအရင်လိုမဟုတ်ဆိုတော့အရင်တော့ကျွန်တော်တမန်တော်တွေစောင့်ဝင်တော့တော့ဒါကကျွန်တော်ဟိုပြည်ပကျူကျူစစ်တော့ကျွန်တော်ကတော့ကျွန်တော်ရီမန်းရုံဝင်တော့ကျွန်တော်တင်တဲ့စစ်ပညာတရားတဲ့ဒီဘကြွကြစင်တော့ပဲဟိုတော့ဘလို့ခဲ့တာအရင်တော့တိုင်းတိုင်းလက်ခံတိုင်းတိုင်းလက်ခံလက်ခံပတ်စီတော့ရှိတာပေါ့နော်ဂျုံသားဂျုံသားပဲဖြစ်ကြတာအရင်တော့ဟိုကတော့မဟုတ်ဘူးနော်ဟိုဂျန်သူလူသဘောထားပြီးတော့တိုက်ရတာမဟုတ်ကြဘူးကျွန်တော်ဖြတ်တန်ခဲ့တယ်ဟာရအခုကကြတော့ဒါဟိုဒီတမနာဦးတာပေါ့ဒီမိုစီလမ်းကြောင်းယူသွားရတဲ့အချိန်မှာဒီမိုစီလမ်းကြောင်းယူသွေဖြီးသွားတာနော်တော့သူမဲပဲသူတို့မတမောပါတမောမဲပဲလေနေစီအဲ့ဒါကျွန်တော်နဲ့မဆိုင်ကျွန်တော်နဲ့ဆိုင်တာဟိုပြည်သူလူကပါဘုရားကျွန်တော်သင်တာစစ်ပညာပြည်သူလူကပါဘုရားပြည်သူလူသဘောထားကျွန်တော်ဟုတ်ကဲ့
အခုဒီတက်မတော်ကနေပြီးတော့ပေါ့နော်ကျူးလွန်နေတဲ့အဲရာဇဝတ်မှုတွေဆိုပြီးတော့ပေါ့နော်ဒါဆွဆွဲခံထားရလည်းရှိတယ်အဲအခုဆိုရင်ဒီရွာတွေမှာမီးရှို့တာတွေပေါ့လေဒီလိုအဲ့လိုတက်မတော်ကကျူးလွန်နေတဲ့အဲဒီဟာတွေကိုဆွဆွဲခံထားရတဲ့ပတ်သက်ပြီးတော့တရင်တယောက်အနေနဲ့ကြတော့တကယ်လို့နောက်ချိန်သားတွေကိုတရားဝင်ရရင်ဆိုင်ရမယ်ပေါ့ဖြစ်လာမယ်ပေါ့လေအဲအခုလည်းဟိုရခိုင်မှာဆိုရင်လည်းဒီ2019ကဖြစ်ခဲ့တဲ့အဲဖြစ်ရတဲ့အတွက်တက်မတော်လူမျိုးတုံးတက်ဖြတ်မှုထီတော်ဆိုပြီးဆွဆွဲထားတဲ့ချက်တွေကြားရမှာပေါ့เนา
ะ
ဆိုတော့ဒီနိုင်ငံတကာကအဲ့လိုမျိုးဝေဖန်ဆွဆွဲထားတဲ့ပုံမှာဆိုတော့တက်မတော်ရဲ့အဲ့လိုမျိုးဟို ဒီတစ်မှုချိုးလွန်တာကိုအပြစ်ဟိုအရေးမယူခဲ့တဲ့အတွက်လည်းဒါတွေပုံပြီးဆိုးလာရဲဆိုတဲ့ဝေဖန်ချက်တွေလည်းပတ်သက်လို့ဘယ်လိုနေလဲ။ဟု
တ်ကဲ့။ဘာလို့ဟိုကျွန်တော်သိတော့ဘူး။ကောစပင်းမှာဒီပူဇော်ဘောပြီးလို့တော့ညီချင်းတိတမှာဒီစပင်းမှာဒီဆေးရောင်မှုချိုးလွန်ရတော့အထက်ဌာနကတည်ပေါ်အရေးကြီးတယ်။တောင်းပန်ရရှိတောင်းပန်စစ်တီကိုရေးယူတယ်ဟုတ်ကြပါရဲ့ခင်ဗျာဒီမှာဖြစ်တဲ့ဖြစ်စဉ်ဆိုတဲ့အင်းဒီကိစ္စမှာဖြစ်တဲ့ဖြစ်စဉ်တွေဆိုတဲ့ဟိုတကယ်တမ်းကျူးလွန်နေတဲ့လူတွေဆိုရင်ပေါ်ထုတ်ပြောရေးဟိုဥစားပေါ့မရအောင်ကျွန်တော်တို့လည်းအဲ့မှာကျွန်တော်တို့ဟိုအရာရှိတွေကိုကျွန်တော်သင်ထားပြရတာပေါ့အာဝူကြီးပေါ့နော်စစ်ပြည်စီကံနိုင်မယ်နိုင်ငံကစစ်ပြည်စီကံနိုင်မယ်ကျွန်တော်တို့သင်ပြလိုက်တာသူတို့ရဲ့စစ်တီတွေကြတော့မသိတာရှိတော့နော်မသိဆိုတော့ဒေါသလျောက်ကျူးလွန်လာတာရှိတယ်ဒါပေမဲ့တစ်ချိန်မှာပေါ်ထုတ်လို့သိသွားရဲဆိုရင်တော့ဒါတော့စစ်ပြည်စီကံနဲ့ထောက်တာပြစ်ခံရတာအဲ့လိုတော့ဟိုကတော့ဦးစားတော့တို့နဲ့လို့တော့မရဘူးကျွန်တော်တို့လည်းဒီမှာဟိုဦးစားဒီကမပြီးသလိုပေါ့နော်ကျွန်တော်တို့လည်းဟိုဒီတစ်ချိန်မှာတော့ကျွန်တော်တို့ကတစ်ချိန်မှာကျွန်တော်တို့ဟိုလည်းတောင်းထောင်းတာကျွန်တော်တို့ဟိုပြည်သူလူကိုအပြည့်မတက်ခဲ့ဘူးကျွန်တော်တို့ရွာလေးဒီကကျွန်တော်ပေါ့နော်ဒါကျွန်တော်ရဲ့ personal လို့တော့နော်ကျောင်းနေလည်းကျွန်တော်ပြီးတော့မရှုပ်ခဲ့ဘူးအဲ့တော့ကျွန်တော်ကတော့ဟိုကတော့မရှိဘူးတချို့တွေကျူးလွန်နေလို့မရှိတော့ရှိတယ်။မရှိတော့ရှိတယ်။ဒါပေမဲ့အဲ့ဒီကျူးလွန်နေလို့တကယ်တမ်းရှိတယ်ဆိုရင်တကယ်တမ်းဟိုကဖြစ်လို့စုံစမ်းစစ်ရေးခုံရုံဖွဲ့စည်းလို့ပေါ်ပေါ်လာဆိုရင်တော့တသက်ကတသက်ကဖွဲ့စည်းတော့ဒီတောင်ကျူးလွန်နေအမိတ်ပြည်တဲ့ကွန်မန္တာကတော့ရည်ယူခံပါပဲ။ထောင်တော့ပြည်ရခံပါပဲ။ဒီအရတော့မထားဘူးကျွန်တော်တို့။
ဒါတော့ဒါကတော့ဒါတိုင်မှုရဲ့ယက်တိချက်ပ
ေါ့ဟုတ်ပါဘူ
းဟုတ်ပါဘူးဒါပေမဲ့လက်ရှိမှာတော့အဲ့လိုမလုပ်ခဲ့လို့အတွက်ပေါ့နော
်ပြည်
မှုကျူးလွန်မှုအရေးမယူခဲ့တဲ့အတွက်ဒီလောက်ထိချိန်ကြီးပေါ့နော်လူထုပေါ်မှာတော်တော်လေးကိုအခုဒီအခုလေကြောင်းကနေပုံကျဲတိုက်ခိုက်တဲ့ဟာကြီးအချိန်ကြီးကြတော့ဒါစီရင်အနေအားကြီးတော့အရင်ဟိုတိုက်ခိုက်တင်နေလို့မြင်လားဘယ်လိုမြင်လဲရှင
်ဒါစီဒူးစစ်ကြတော့ဒီဒူးစစ်ပေါ့နော်ဒီဒူးစစ်ဖြစ်တဲ့အတွက်ဒါကတော့လေရင်တော့တော့အသင့်တော့ပေါ့ဒါတော့သူကဟိုလေကူတော့အောက်ကကွန်မန္တာလည်းအောက်ကသူတို့အမိတ်ပေးတယ်လို့ကျွန်တော်တို့ကြတော့လေကဒီလေရင်ကြတော့သူတို့ကတော့အပေါ်ကပဲအမိတ်ပေးတာ။ဒီပြင်းမှုကိုတပြစ်လိုက်ဆိုတော့ပိုက်တော့မှာလည်းတောင်းမှရှိဘူး။ဒါပြောရရင်တော့ဟိုလေမောင်းတော့မှလေမောင်းနဲ့ပိုက်တော့မှာတောင်းမှရှိဘူး။အမိတ်ပေးတဲ့လူမှပဲတောင်းမှရှိဘူး။အမိတ်ပေးတဲ့လူကဂျီနီယာကိုပြစ်လိုက်ဆိုတော့သူကဂျီနီယာမှာရန်ကုန်ရှိတာကရက်သားရှိတယ်ဆိုတော့သူကကောင်းကင်ဘုံကကြည့်တဲ့အတွက်ကောင်းကင်ဘုံကသူကမမြင်ရဘူး။အမြင်ရတော့ပြစ်ချရတာ။ဒါပေမဲ့တကယ်တမ်းကျူးလွန်တာတော့တကယ်တမ်းအဲ့လိုမျိုးပါပဲဆိုတော့အမိတ်ပေးတဲ့လူကတော့တောင်းအောင်ရှိမှာ။သူအမိတ်ပေးတဲ့လူကသူကပိုက်ရောက်တော့သူကမြည်ပြန်ရမယ်မြင်ရအောင်။သူကောင်းကင်ဘုံကပဲသူက speed နဲ့ပြတဲ့အတွက်ဒီနေရာကိုပြတ်ဆိုပြီးဒီနေရာကိုညုံညှို့ပြတဲ့ခင်ဗျာသူကပြချောက်သွားတာ။အဲ့တော့ဆိုတော့အမိတ်ပေးတဲ့လူကပဲတောင်းအောင်ရှိမှာ
။
တကယ်တမ်းဖြစ်တော့
ဟုတ်ကဲ့အခုစစောတော့ပြောရပြီပေါ့နော်နောက်ချိန်မှာတော့ပြည်သူတရအနေနဲ့ပဲပြည်သူတုံးနေနဲ့ပဲရက်တည်မယ်ဆိုတော့လေအဲ့တော့ကိုယ့်တိုင်းပြည်အတွက်မျှော်လင့်ချက်ပေါ့အခုဒီရင်းစစ်လည်းဖြစ်နေတယ်တော်လိုင်းကြီးကလည်းတိုက်ပွဲတွေကဆက်ရှိနေတော့ပေါ့နော်ဒါပေမဲ့တိုင်းမှုရဲ့မျှော်လင့်ချက်ဆိုရင်တော့ဒါရှိလို့ရှိ
တယ်မျှော်လင့်ချက်တော့ကျွန်တော်တော့ဒီတော်လိုင်းကြီးကလည်းပြီးဆုံးသွားပြီဆိုရင်ကျွန်တော်တို့ပြည်သူလူတောင်းဆိုတာဖက်ဒရယ်ဒီမိုကရေစီပေါ့နော်ပြီးရင်ဟိုအခုကျွန်တော်တို့စစ်တုပ်ပွဲတွေရှိမယ်ဟိုဦးစစ်ဆောင်တော့ဦးကဖွဲ့ရရှိပါမယ်။ပြည်သူလူတွေအားလုံးကိုမိတ္တတွေကိုစီလုံးနေလက်ပြန်နေပြီးတော့ကျွန်တော်တို့လည်းတခဏပေါ့နော်ပြည်သူလူတွေနဲ့တမန်ပြည်သူလူကြောင့်နေလက်ကျွန်တော်နေမယ်ဆိုတာပြောတာမှန်ပါတယ်။ဒါပေမဲ့ကျွန်တော်ကဒီညောင်းနိုင်ငံယူကျွန်တော်တို့ကျွန်တော်တတ်ပညာနဲ့ကျွန်တော်မလုပ်ပြလို့ရမှာ။ကျွန်တော်အခုညီမယ်။ဟိုဘာလို့လဲကျွန်တော်တို့ဥသာဒီလိုဖြစ်တဲ့ဒီဟာမျိုးစစ်ပွဲကြီးဖြစ်သွားတဲ့အတွက်ကျွန်တော်တို့မှလည်းတောင်းမကင်းဘူးအဲ့တော့ဒါကတော့ပြည်သူတို့ကျွန်တော်ပြန်ပြစ်ဆင်ဟု
တ်ကဲ့ကျေးဇူးပါ
ဟုတ်ကဲ့ကျေးဇူ
အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုမိုင်းညနိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ဒီကမ္ဘာမြန်မာမီဒီယာမြင်ကွင်းညမဆုများကဏ္ဍမြန်မာမိမပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးတော့ဖို့ရှိပါတယ်ခင်ဗျာ
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
VOA American အသံကနေ2024ခုနှစ်အောက်တိုဘာ6ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ဒီကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးပါပါ။စစ်ကောင်စီဟာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ဆိုတာတိုင်းသာလနဲ့ကိုင်ဖွဲ့စည်းတွေနဲ့ PDF တွေကိုကမ်းလှမ်းတဲ့ကြေညာချက်တစ်စောင်ကိုစက်တင်ဘာ26ရက်နေ့ကထုတ်ပြန်ခဲ့တာတွေ့ရပါတယ်။နိုင်ငံရေးလေးလာစောင့်ကြည့်သူတွေကတော့စစ်ကောင်စီရဲ့ကမ်းလှမ်းချက်ဟာလက်နက်ချခိုင်းပြီးပါတီထောင်2008အခြေခံဥပဒေအောက်ကရွေးကောက်ပွဲကိုဝင်ခိုင်းတာသာဖြစ်တဲ့အတွက်တွေးဆဆွေးနွေးဖြစ်စရာအကြောင်းမရှိဘူးလို့ဆိုပါတယ်။ဒါပြန်ဒီကမ်းလှမ်းချက်ဟာတရုတ်လိုကျထုတ်ပြန်လာတာဖြစ်တယ်လို့ဝေဖန်ကြတဲ့အကြောင်းတွေကိုစောင်းမရှင်ပြည်သွင်းနိုင်ကကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍမှာဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေစစ်ကောင်စီရဲ့ကမ်းလှမ်းချက်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ကြိုးစားတာလားဒါမှမဟုတ်တော်လှန်ရေးအင်အားစုတွေကိုလက်နက်ချခိုင်းတာလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါနိုင်ငံရေးပြဿနာအားနိုင်ငံရေးနည်းလမ်းဖြင့်ဖြေရှင်းရန်ကမ်းလှမ်းဖိတ်ကွက်ခြင်းဆိုတဲ့ကြေညာချက်တစ်ခုကိုစစ်ကောင်စီကစက်တင်ဘာလ26ရက်နေ့ကထုတ်ပြန်ကြေညာခဲ့တာတွေ့ရပါတယ်ထူးခြားတာကတော့တခြားလုံးအပြက်ရှည်မုံမယ်လို့ကြွေးကြော်ချင်းကြောက်လာခဲ့တဲ့စစ်ကောင်စီဟာနိုင်ငံရေးကိုနိုင်ငံရေးနည်းနဲ့ဖြေရှင်းကြရအောင်လို့ကန့်လန့်လာတာပဲဖြစ်ပါတယ်ဘာကြောင့်အခုချိန်မှာအခုလိုကန့်လန့်ချက်ထွက်ပေါ်လာရတာပါလဲစစ်ကောင်စီဟာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တော်လှန်ရေးတပ်ဖွဲ့တွေကိုစီရေးအရရှုံးနိုင်လာလို့လားထို့အတူစစ်ကောင်စီဟာစီးပွားရေးအပါအဝင်သူကြုံတွေ့နေရတဲ့အထွေထွေအကြတဲတွေကြောင့်လားဒါမှမဟုတ်ရင်ဘာကြောင့်လဲစတဲ့မိကွန်းတွေထွက်ပေါ်လာပါလေအကဲကတ်တချို့ကတော့ဒါဟာတရုတ်ရဲ့ဖိအားကြောင့်ထွက်ပေါ်လာတဲ့ထုတ်ပြန်ချက်တရုတ်ရဲ့ဇာညွန့်ဖြစ်တယ်လို့သုံးသပ်ကြပါတယ်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းကြရအောင်လို့စစ်ကောင်စီကကမ်းလှမ်းချက်ထုတ်ပြန်ခဲ့ပြီးနောက်ပိုင်းမှာလာရှိုးမြို့ကြီးအပါအဝင်တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့တော်လှန်ရေးအင်အားစုထိန်းချုပ်နယ်မြေတွေကိုစစ်ကောင်စီဟာလေကြောင်းကနေအဆက်မပြတ်ဘုံကျဲတိုက်ခိုက်နေတာကိုတွေ့ရပါတယ်။ဒါအပြင်စစ်ကောင်စီရဲ့ကမ်းလှမ်းချက်ကိုလေ့လာကြည့်တဲ့အခါတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ PDF တွေကိုလက်နက်ချပြီးနိုင်ငံရေးပါတီထောင်2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကပြုလုပ်မဲ့ရွေးကောက်ပွဲကိုဝင်ဆိုတဲ့လမ်းကြောင်းကိုတွေ့ရပါတယ်။ဒါကြောင့်လဲအဖွဲ့အစည်းအသီးသီးအင်အားစုအသီးသီးကစစ်ကောင်စီရဲ့ကမ်းလှမ်းချက်ကိုအယုံကြည်မရှိဘူးလက်မခံနိုင်ဘူးလို့ချက်ချင်းဆိုသလိုတုံ့ပြန်ငင်းပယ်ခဲ့ကြတာကိုတွေ့ရပါတယ် TNLA ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကစစ်ကောင်စီကနိုင်ငံရေးနည်းလမ်းအရဆွေးနွေးမှုများပြုလုပ်လိုပါကဥစွာအာဏာစွန့်ရလိုအပ်တဲ့ကဲ့သို့အမှားများကျူးလွန်ခဲ့မှုပြစ်မှုကျူးလင်ခဲ့မှုများကိုဝန်ခံမှဆွေးနွေးရန်စဉ်းစားမိလို့ပြောတဲ့အကြောင်း People's Spring ကဖော်ပြခဲ့ပါတယ် NUG နိုင်ငံကြ ాయి ဝန်ကြီးဒေါ်စင်မအောင်ကလည်းတကယ်တော့ဒီကြေညာချက်ကနိုင်ငံရေးဆွေးနွေးဖို့ပြောတာမဟုတ်ပါဘူး political dialogue ခေါ်တာမဟုတ်ပါဘူးလက်နဲ့စွန့်ဖို့ရွေးကောက်ပွဲဝင်ဖို့ပြောတာပဲဖြစ်တယ်လို့ BBC မြန်မာပိုင်းကိုပြောကြားခဲ့ပါတယ် KNU ပြောရေးဆိုခွင့်ရှိသူဖဒိုစောတော်နီကတော့အဲ့ဒီလိုအီမရအဖတ်မရဓာပြဟောင်းကြီးနဲ့ခဏခဏလာဖွင့်ပြမနေနဲ့တော့ဗျာအလကားနာကြီးတယ်ကျွန်တော်တို့အားလုံးမှာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်တဲ့ဘုံသဘောတူညီချက်ရှိပြီးသားတိအချက်ကစစ်တပ်ကနိုင်ငံရေးကထွက်ပြီးတော့အရသာအုပ်ချုပ်မှုအောက်မှာနေပြီးတော့ professional စစ်တပ်အတွက်လိုအပ်တဲ့ပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်ကိုလက်ခံရမယ်ဒါကနံပါတ်1အချက်ဒုတိယအချက်ကတော့ကျွန်တော်တို့အတွက်အင်မတန်အရေးကြီးတဲ့ federal ပြည်ထောင်စုကိုတည်ဆောက်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေသစ်ရေးဆွဲရေးကိုလက်ခံရမယ်နံပါတ်3အချက်ဖြစ်တဲ့အဓိကအကျဆုံးဖြစ်တဲ့ကျူးလွန်ခဲ့သမျှသောစစ်ရာဇဝမှုမှန်သမျှတိုင်းသူပြည်သားပြည်သူလူထုအပေါ်မှာနေ့စဉ်နဲ့အမျှကျူးလွန်ခဲ့တာတွေကိုအားလုံးပြန်ပြီးတော့တာဝန်ခံရမယ်။အဲ့ဒီအချက်အလက်အဓိကအားဖြင့်ဒီ3ချက်ကိုလက်ခံမယ်ဆိုရင်တော့နိုင်ငံရေးပြဿနာနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့အတွက်တွဲဆုံဆွေးနွေးပွဲဆိုတာဖြစ်လာမှာပါလို့ရန်ကုန်ခေတ်သစ်မီဒီယာကိုပြောကြားခဲ့တာတွေ့ရပါတယ်။စစ်ကောင်စီရဲ့ကမ်းလှမ်းချက်အပိုက်တစ်မှာ2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်။ နိုင်ငံတော်အာဏာကိုမမှန်ကန်တဲ့နီလန့်နဲ့ရယူဖို့ကြိုးစားခဲ့တဲ့အတွက်စစ်တပ်ကနိုင်ငံတော်အာဏာကို2008အခြေခံဥပဒေနဲ့အညီရယူခဲ့ရတယ်။ဒါအပြင်အပိုက်နှစ်မှာလေနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့မဖြေရှင်းကြဘဲလက်နက်ကင်လမ်းစဉ်အကြမ်းဖက်လမ်းစဉ်တို့နဲ့အကြမ်းဖက်တိုက်ခိုက်တဲ့နီလန့်ကိုရွေးချယ်ခဲ့ကြတဲ့အတွက်နိုင်ငံတော်ရဲ့လူသားအရင်းမြစ်တွေအခြေခံအဆောက်အုံတွေပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်တွေဆုံးကြုံခဲ့ရတယ်လို့လည်းဖော်ပြထားတာတွေ့ရပါဗါတယ်။2020ရွေးကောက်ပွဲမှာမဲဆင်းမမှန်ကန်မှုမဲမတမာမှုတွေရှိခဲ့တယ်လို့စစ်ကောင်စီကစွပ်စွဲခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံရဲ့အနေအထားအရမဲဆင်းမှားယွင်းမှုတွေရှိနိုင်ပေမယ့်ရွေးကောက်ပွဲရလဒ်ပြောင်းသွားလောက်အောင်ဖြစ်နိုင်ခြင်းမရှိဘူးလို့စောင့်ကြည့်လေ့လာသူတွေကဆိုကြပါတယ်။ Peace အပါအဝင်2020ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့တဲ့လွတ်တက်တဲ့အဖွဲ့အစည်းပေါင်းများစွာရှိပါတယ်။ဘဲအဖွဲ့စည်းကမှရွေးကောက်ပွဲမှာမဲခိုးမဲလေမှုမတမာမှုတွေရှိတယ်လို့ထုတ်ဖော်ပြောဆိုခဲ့တာမတွေ့ရပါဘူး။တမိုင်းကြောင်းကိုပြန်ကြည့်ရင်လဲစစ်တပ်နဲ့စစ်တပ်တပိုင်းအစိုးရတွေကဦးဆောင်ပြုလုပ်ပေးခဲ့တဲ့1992နှစ်ရွေးကောက်ပွဲ2012ကြားပြရွေးကောက်ပွဲ2015ရွေးကောက်ပွဲတွေမှာဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရခဲ့တာကိုတွေ့ကြရမှာပါ။ NLD ဟာသူအာဏာရစင်မှာပြုလုပ်တဲ့2020ရွေးကောက်ပွဲတစ်ခုတည်းမှာအနိုင်ရခဲ့တာမဟုတ်ဘူးဆိုတာကိုထင်ရှားစွာတွေ့ကြရမှာဖြစ်ပါတယ်။တခါ2021ဖေဖော်ဝါရီ1ရက်မတိုင်ခင်က PDF ဆိုတာမရှိခဲ့ပါဘူး။စစ်တပ်က2020ရွေးကောက်ပွဲရလဒ်ကိုလက်မခံစစ်တပ်အားကိုတနည်းအားဖြင့်လက်နက်အားကိုနဲ့အရသာအစိုးရထံကအာဏာသိမ်းခဲ့တယ်။အဲ့ဒီလိုအာဏာသိမ်းတာကိုပြည်သူလူထုကလက်မခံဆန့်ကျင်ပြီးနိုင်ငံ내အဝန်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခဲ့ကြတယ်။ငင်းကြံစွာဆန္ဒပြသူတွေကိုစစ်တပ်ကခေါင်းတက်တဲ့ပြစ်တက်ပြီးအကြမ်းဖက်နှိမ်နှင်းခဲ့ပြန်တယ်။ဒါကြောင့်နိုင်ငံရေးကိုနိုင်ငံရေးနည်းနဲ့မဖြေရှင်းပဲလက်နက်အားကိုနဲ့အကြမ်းဖက်တာကဘယ်သူလဲဆိုတာကရှင်းပါတယ်လို့နိုင်ငံရေးအကဲခတ်တူကဆိုပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့ငင်းကြံရေးကိုကြဲကြဲပြန့်ပြန့်ဆောင်ရွက်လိုတာဖြစ်တဲ့အတွက်စစ်ကောင်စီရဲ့ကမ်းလှမ်းချက်ကိုအချိန်ကန့်သတ်မထားဘူးလို့ဆိုပါတယ်။ဒါပေမဲ့နိုင်ငံရေးစောင့်ကြည့်လေ့လာသူအများစုကတော့စစ်ကောင်စီရဲ့ဒီပုံစံနဲ့ကမ်းလှမ်းမှုဟာတွဲဆုံဆွေးနွေးရေးဖြစ်เสียရမရှိပါဘူးလို့မှတ်ချက်ပေးကြပါတယ်။ဒါအပြင်စစ်ကောင်စီရဲ့ကမ်းလှမ်းချက်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထည့်သွင်းဖိတ်ခေါ်ထားတာလည်းမတွေ့ရဘူးလို့ထောက်ပြကြပါတယ်။နိုင်ငံရေးအကဲခတ်ဦးတန်းစိုးနိုင်ကတော့စစ်ကောင်စီရဲ့နိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့ကမ်းလှမ်းချက်ဟာတရုတ်ထောက်ခံမှုကိုလိုချင်လို့တရုတ်ကြားကောင်းအောင်တရုတ်စိတ်ကြိုက်လုပ်နေတာသာဖြစ်တယ်လို့freelance journalist တက်ထွေးနိုင်တဲ့ interview မှာပြောကြားခဲ့ပါတယ်။နိုင်ငံရေးသုတေသီတဦးကလည်းဒီကနေ့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ပြည်တွင်းစစ်ပဋိပက္ခနဲ့အနိဋ္ဌာယုံတွေဟာစစ်တပ်ကအာဏာသိမ်းခဲ့လို့တနည်းအားဖြင့်စစ်တပ်ကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့မဖြေရှင်းပဲလက်နက်အားကိုနဲ့အာဏာသိမ်းခဲ့လို့ဖြစ်ပေါ်လာရတာလို့မှတ်ချက်ပေးပါတယ်ခင်ဗျာ။
ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုစောင်းမရှင်ပြည်သွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့တင်လွှင့်ပေးနေပါတယ်မကြာခင်မှာတော့မြန်မာပြည်ဘေးစားကဏ္ဍနဲ့ထူးခြားဆန်းပြသတင်းများစီစဉ်တွေကိုထုတ်လွှင့်ပေးတော့ဖို့ရှိပါတယ်ဒီမတိုင်ခင်တော့မြင်ကွင်းညမတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါစစ်ကောင်စီရဲ့ပြည်သူစစ်ဥပဒေစစ်မှုထမ်းဥပဒေတက်ဝင်ပြီးတဲ့နောက်ပိုင်းမှာပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ Research Network အစီအစဉ်ကနေသုတေသနပြုစစ်တမ်းကောက်ယူလေ့လာခဲ့ပါတယ်။စစ်တမ်းတွေ့ရှိချက်တွေကိုအပိုင်း၅ပိုင်းခွဲပြီးတော့ဖော်ပြနေတာမှာဒီတစ်ပတ်နောက်ဆုံးပိုင်းမှာတော့အမျိုးသမီးတွေအိမ်တွင်အကြမ်းဖက်ခံရမှုနဲ့အမှုခင်းတွေဖြစ်ရှိမှုအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေအသက်ဝင်ပြီးနောက်ပိုင်းပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ Research Network အစီအစဉ်ကနေသုတေသနပြုစစ်တမ်းကောက်ယူလေ့လာခဲ့ပါတယ်စစ်တမ်းတွေ့ရှိချက်တွေကိုအပိုင်း၅ပိုင်းခွဲပြီးဖော်ပြနေတာမှာဒီတစ်ပတ်နောက်ဆုံးပိုင်းမှာတော့အမျိုးသမီးတွေအိမ်တွင်းအကြမ်းဖက်ခံရမှုနဲ့အမှုအခင်းတွေဖြည့်ရှင်းမှုအကြောင်းကိုတင်ပြပါမယ် လွန်ခဲ့တဲ့3လအတွင်းကိုယ့်ရဲ့ဆွေမျိုးအတိုင်းဝိုင်းမှာအမျိုးသမီးတွေအိမ်တွင်းကြံ့ဖက်ခံရတဲ့ဖြစ်စဉ်တွေကိုကြားခဲ့ရတယ်လို့ဖြေဆိုသူ289ဦးရှိခဲ့ပါတယ်။ဒါဟာစစ်တမ်းဖြေဆိုသူတထောင်ရဲ့29ရာခိုင်နှုန်းနီးပါးရှိတာပါ။ဒီလိုဖြေဆိုသူတွေရဲ့4ရာခိုင်နှုန်းကအမျိုးသမီးတွေအိမ်တွင်းကြံ့ဖက်မှုခံရတဲ့အကြောင်းအမြဲတမ်းနှီးပါးကြားသိနေရတယ်လို့ဖြေဆိုပါတယ်။မကြာခဏကြားရတယ်လို့ဖြေဆိုသူကတော့29ရာခိုင်နှုန်းကျော်ပါ။ဖြေဆိုသူ66ရာခိုင်နှုန်းကတခါတရံကြားခဲ့ရတယ်လို့ဆိုပါတယ်။အမျိုးသမီးတွေအိမ်တွင်းအကြံဖက်ခံရတဲ့ဖြစ်စဉ်တွေကိုမကြားသိရဘူးလို့စစ်တမ်းဖြေဆိုသူတထောင်ရဲ့64ရာခိုင်နှုန်းကဆိုပါတယ်။အိမ်တွင်းအကြံဖက်မှုတွေကြုံတွေ့လာတဲ့အခါအများစုကအချင်းချင်းတိုင်ပင်ဖြည့်ရှင်းနေကြတာဖြစ်ပါတယ်။ရာခိုင်နှုန်းအားဖြင့်18ရာခိုင်နှုန်းကျော်ကအချင်းချင်းတိုင်ပင်ဖြည့်ရှင်းခဲ့ကြတာပါ။ဘယ်ကူမှမတိုင်ကြားရဘူးလို့ဖြေဆိုသူက73ရာခိုင်နှုန်းရှိပါတယ်။10ရာခိုင်နှုန်းကတော့စစ်ကောင်စီရဲ့ရဲကြီးအုပ်ချုပ်ရေးရုံးတွေနဲ့ရဲစခန်းတွေကိုတိုင်ကြားတယ်လို့ဆိုပါတယ်။ဘာသာရေးကောင်းဆောင်တွေကိုတိုင်ကြားတယ်လို့ဖြေဆိုသူ300ခန့်လုံးဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သူတို့ရဲ့အုပ်ချုပ်ရေးအဖွဲ့တွေကိုတိုင်ကြားတယ်လို့200ခန့်လုံးဝင်းကျင်ကဖြေပါတယ်။ CSO တွေနဲ့လူမှုရေးအဖွဲ့တွေကိုတိုင်ကြားဖြေရှင်းတယ်လို့ဖြေသူက100ခန့်လုံးရှိပါတယ်။အနည်းငယ်ကတော့အမျိုးသားညီညွတ်ရေးအစိုးရလက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့အုပ်ချုပ်ရေးအဖွဲ့တွေကိုတိုင်ကြားတယ်လို့ဖြေတာပါ။အငင်းပွားမှုဒုစရိုက်မှုနဲ့ရာဇဝတ်မှုတွေဖြစ်တဲ့အခါစစ်ကောင်စီရဲ့ရက်ကြီးအုပ်ချုပ်ရေးရုံးတွေနဲ့ရဲစခန်းတွေကိုတိုင်ကြားကြတာအများဆုံးဖြစ်ပါတယ်။အချင်းချင်းသာတိုင်ပင်ဖြေရှင်းကြတယ်လို့ဖြေဆိုသူ43ရာခိုင်နှုန်းရှိပါတယ်။18ရာခိုင်နှုန်းကတော့ဘယ်အဖွဲ့အစည်းကိုမှမတိုင်ကြားဘူးလို့ဖြေပါတယ်။10ရာခိုင်နှုန်းနီးပါးကဘာသာရေးကောင်းဆောင်တွေကိုတိုင်ကြားတယ်လို့ဖြေတာပ
ါ SP မြန်မာရဲ့မြင်ကွင်းညမတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်ပေးစာကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မဟိတနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မယ်ရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။အနေကိုတင်ပြပေးနေလို့ကျေးဇူးအထူးတင်ပါတယ် VOE ဝိုင်းတော်သားများလို့ပြောလာတဲ့သောရရှင်ကဒေါက်ခေရီဦးဖြစ်ပါတယ်။ဒေါက်ဝင်းဝင်းဖြူကတော့မင်္ဂလာပါ VOE မနေ့တိုင်းအမြဲတမ်းနားထောင်ဖြစ်ပါတယ်။ဟုတ်ကဲ့ပါ။ VOE ကိုအားပေးတဲ့သောရရှင်တွေကိုကျေးဇူးတင်ပါတယ်နော်။ VOE အစီအစဉ်တွေကိုကြိုက်နှစ်သက်လို့ပါလို့ရေးလာတဲ့သောရရှင်ကတော့ VOE ရဲ့အမြဲတမ်းပရိသတ်တစ်ယောက်ပါဆိုတဲ့နော်နော်ဖြစ်ပါတယ်
။ Hello VOE မင်္ဂလာပါ။ VOE ရဲ့အမြဲတမ်းပရိသတ်တစ်ယောက်ပါ။VOE ရဲ့စီစဉ်အားလုံးကိုနှစ်သက်ပါတယ်စီစဉ်နေတဲ့မှာမြမအရေးသုံးသက်ချက်မျိုးသမီးကဏ္ဍကဘာလွားခီးသွားစီစဉ်တွေကိုပို့ကြိုက်မိပါတယ် VOE ကိုရုပ်သံမလွင့်ခင် Radio K 1995ခရဲကအားပေးလာသူပါပဝန်းကျင်မှာဖြစ်ပျက်သမျှကိုလူတို့အတွက်ကြိုးရှိမဲ့ဟာဆိုရင် VOE ကိုအသိပေးကြပါတယ်ပြီးတော့တခြင်းတောင်းပါတယ်ဒေသရှင်ခင်မောင်တိုးရဲ့ဂျိုးကြတန်းကိုကြိုက်ပါတယ် VOE ဝိုင်းတော်သားအားလုံးဖျားရှင်ကောင်းချီးပေးပါစေ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုနော်နော်ကြီးဒီတော်ရရှင်ကသူသဘောကျတဲ့ view ရဲ့အပတ်စဉ်ခန္ဓာတွေကိုပြောလာတာပါသူကတေးသချင်းနဲ့တောင်းကျင်ပါတယ်ဆိုပြောဒေသန်ရှင်ခင်မောက်တို့ရဲ့ဂျိုးကြတဲ့တချင်းတောင်းဆိုလာတာဖြစ်ပါတယ်ဟုတ်ကဲ့ကျမတို့ view ကမြန်မာနိုင်ငံမှာအေးဂျင့်နေတဲ့အချိန်ကာလတွေမှာတော့ဒီဒ တိလဆောင်ကဏ္ဍဆိုတာပတ်စင်တိုင်းတေတောင်းကဏ္ဍထည့်သွင်းပေးပါရနော်ဒါပေမဲ့လွန်ခဲ့တဲ့3နှစ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့ကာလနောက်ပိုင်းမှာတော့စစ်ရေးနိုင်ငံရေးပြည်ပခအရှိန်မြင့်လာတာကြောင့်ဖော်ပြပေးစရာသတင်းတွေအများကြီးများလာပြီးတော့ရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခြင်းနဲ့အချိန်တော်တော်ကျက်ပါတယ်ဒါကြောင့်မလို့တိလဆောင်အစီအစဉ်ကိုရန်နာထားတာတော်တော်ကြာခဲ့ပါပြီတခြားအစီအစဉ်တွေနဲ့ပဲကျင်းနေပါလို့မေတ္တာရက်ခံခြင်းပါတယ်ရှင်နဲ့ဒီလောကကျင်းပသွားတယ်ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နောက်ဆုံးဖြစ်တဲ့မိခွန်ပြောကြတော့ညီလာခံတက်ရောက်လာတဲ့နိုင်ငံခေါင်းဆောင်တွေကိုသူစကားတစ်ခွန်းပြောသွားခဲ့ပါတယ်။ကမ္ဘာခေါင်းဆောင်မိတ္တဟာတို့အာနာဆုတ်ခိုင်ထားနိုင်တာတဲ့အရေးကြီးတဲ့အရာတွေရှိရဲဆိုတာမမေ့ကြရအောင်မှာဒါကတော့ပြည်သူတွေပဲဖြစ်ပါတယ်လို့ပြောကြပြီးတော့သမ္မတဘိုင်ဒန်ကကုလသမဂ္ဂမှာနောက်ဆုံးပြောကြတဲ့မိခွန်ကိုညှိကုံးချုပ်သွားခဲ့ပါတယ်။တို့ရဲ့ဒီလိုမျိုးအမှားစကားနဲ့ပတ်သက်ပြီးတော့မြန်မာသောရရှင်တွေကျမတို့ review ရေးစာမျက်နှာမှာတော်တော်လေးလာရေးကြပါရယ်နော်ဒီထဲမှာတချို့ဖော်ပြပေးကြပါတယ်သောရရှင်ဂျင်ပီကပ်ကအမေရိကန်နဲ့တခြားနိုင်ငံတွေမတူတာကအဲ့ဒါပါလူတို့ကိုမျက်နှာမူတယ်ဒါအမေရိကန်လေလို့ပြောလာပါတယ်ဘဝေပါဆိုတဲ့သောရရှင်က by the people for the people ပြည်သူတွေပြည်သူကပဲဆုံးဖြတ်ရမယ်ပြည်သူသေးတာလျင်တိုင်းပြည်တွေအာဏာအရှိဆုံးဖြစ်ပါသည်လို့ရေးလာပါတယ်ဂျိမ်းဟန်ဒယ်ဆိုတဲ့သောရရှင်ကတော့အနာဆုတ်ခံထားဖို့တဲ့အရေးကြီးတဲ့အရာတွေရှိရဲဆိုတာမမေ့ကြရအောင်ပါ။ဒါကတော့ပြည်သူတွေပဲဖြစ်ပါတယ်တဲ့။သမ္မတဘိုင်ဒန်ပြောသွားတာကိုသူပြန်ရေးလာတာပါနော်။ကျေးဇူးပါဘိုင်ဒန်။ဒါပေမဲ့အနာရှင်တွေကနားမပါပါဘူးတဲ့။အနာရှင်တွေခေါင်းထောင်လာတာကရက်ကြည့်နေတဲ့သူတွေကဘာမှများလာလို့ပါဆိုပြီးရေးလာပါတယ်။ဒါကသောရရှင်တွေရဲ့ကိုယ်ပိုင်အမြင်မှတ်ချက်တွေဖြစ်ပါတယ်ရှင်။ဒီလိုမျိုးကမ္ဘာရေးတွေနဲ့ပတ်သက်ဒါမှမဟုတ်လေမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေမှတ်ချက်တွေရေးလာကြတာကိုကျမတို့ VOA ရဲ့မြန်မာပြည်ကပေးစာအစီအစဉ်မှာအပတ်စဉ်ဖော်ပြပေးနေပါတယ်နော်ဘဝေခေါ်လူဆိုတဲ့သောရရှင်ကနာမည်အတန်းထွက်မှားရင်ခွင့်လွတ်ပါအင်္ဂလိပ်လိုရေးလာတာကိုကျမရန်တမ်းပြီးအတန်းထွက်တာဖြစ်ပါတယ်ဒီသောရရှင်ကမင်္ဂလာမနက်ခင်းမှာတဲ့တကွာလုံးသတင်းတွေအတွက်ဝမ်းနည်းရပါတယ်ကဘာကြီးအမြင့်အေဂျင့်ပါစေလို့ဆုတောင်းလာပါတယ်ဟုတ်ပါတယ်ကျမတို့ကဘာကြီးလဲနေရာဒေသနဲ့စစ်ပွဲတွေတဘာဝဘေးရနေရဆိုရဲ့ဒုက္ခတွေနဲ့တန်ရာတန်ကျက်ဖြစ်နေတာပါနော်အခုဆက်ပြီးမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတစ်ခုပေါ်မှာသရရှင်တွေရေးလာတဲ့မှတ်ချက်ကိုပြောပြပေးကြပါတယ်ကျမတို့ပြီးခဲ့တဲ့တလောကပဲသတင်းဖော်ပြပေးတဲ့အကြောင်းအရာနဲ့ပတ်သက်ပါရရှင်။မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေမတော်မတရားပြုမှုတွေနဲ့တခြားနိုင်ငံတကာဥပဒေချိုးဖောက်မှုတွေပေါ်မှာဥရောပသမ္မတကရှုတ်ချလိုက်တဲ့ကိစ္စ။နောက်ပြီးတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကို EU ဥရောပသမဂ္ဂကထောက်ခံတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာတာဖြစ်ပါတယ်။သောရရှင်ကိုကိုလေးကမြမအရေးလူခွင့်ရေးကိုဆုံးဖြတ်ကြိုဆိုနေုံနဲ့ဆရာနာရှင်အကျံဘက်ကဒီနေ့အထိဂရုမှမစိုက်တာတဲ့။ဘာတစ်ခုမှလိုက်နာဆောင်ရွက်တာမရှိလှုပ်ချင်တာကိုအစွမ်းကုန်လုပ်နေပြီးတော့သူတို့သက်ဆိုးရှည်ရေးအတွက်ဆရာနာတည်မြဲရေးရက်ဆက်နေကြတာ။ဆေးဟုတ်စုကိုထိရောက်ပြင်းထန်တဲ့အရေးယူမှုအများဆုံးဆောင်ရွက်ဖို့ကအဓိကကြပါတယ်လို့ရေးလာပါတယ်။အခုလိုမျိုးကုလသမဂ္ဂနဲ့ဥရောပသမဂ္ဂထိုင်ပြီးတော့ကန့်ကွက်ရှုံချရုံနဲ့မလုံလောက်ပါဘူးလို့ရေးလာတာပါ။နောက်သောရရှင်စိန်လောက်ကိုဆိုတဲ့သောရရှင်ကလည်းထုံနေ၎င်းပါပဲ
နိုင်ငံတကာကလည်းပါဇက်နယ်ပဲအာချောင်းနေတယ်ကက်တင်ရှင်ဖျားကလည်းအိပ်ပျော်နေတာကမနိုးနိုင်သေးဘူးတရားဟောတရားနာအမျှဝေတဲ့အထဲပါတဲ့လောကပါလာဆောင်တဲ့နှက်တို့တကြားတို့စတဲ့နှက်ကောင်းနှက်မြတ်ဆိုတဲ့ဟာတွေကလည်းမိစေးအပေးခံနေရလားမသိဘူးဗျာအဆုံးမှာတော့အကုတ္တဂျိုးကောင်ကိုဘယ်သူမှမနိုင်ပါလား
နိုင်ငံတကာကအပြောနဲ့တသက်တင်မရပါဘူးဆိုတော့ရေးလာတာပါရစ်ချက်သောမက်ဆိုတဲ့သောရရှင်ကတော့ကျေးဇူးအထူးတင်ပါတယ်အခုလိုမျိုးမြမရေးသတိတရပြောကြပေးတာဒါပေမဲ့သူက
ကျေးဇူးအထူးတင်ပါတယ်လူတို့မှာစားစရာမရှိငွေမရှိပြေးစရာမြေမရှိဖြစ်နေပါပြီလေနေနဲ့အရတားတွေနေရာကိုဘုံကျဲတာခံနေရပါတယ်ပြောနေုံဝေဖန်တင်ပြနေုံနဲ့မပြီးပဲနီးလန်းများစွာရှာပြီးထိထိရောက်ရောက်အေးအေးယူဝေးဖို့ပြည်သူလူထုထံကနေ UNC ကိုအကူအညီတောင်းခံအပ်ပါတယ်ခင်ဗျာ
ပြည်သူလူထုကနေကုလသမဂ္ဂကိုအကူအညီအထူးတောင်းခံအပ်ပါတယ်ဆိုပြီးရေးလာပါတယ်ရှင်အခုဆက်ပြီးတော့အချိန်ရလောက်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်ဒီတစ်ပတ်တော့ကိုကိုဆိုတဲ့သောရရှင်ရေးလာတဲ့စာက
အရင်ကစစ်သားစုဆောင်နေဆိုပြီးပတ်ဆက်တွေတောင်းပါတယ်အခုလည်းတောင်းနေတုန်းပါပဲဒါပေမဲ့နားလှည့်ပားရိုက်လုပ်ကုန်တယ်အခုကစားသုံးစီထုတ်ပေးတယ်ဆိုပြီးတော့စီထုတ်တဲ့အိမ်တွေကိုအိမ်တော်စုတစုလျှင်3000ကျပ်ဖြင့်အတင်းအဓမ္မတောင်းယူနေပါတယ်ယောက်ျားလေးလူငယ်ရှိတဲ့အိမ်တွေဆိုရင်ပိုဆိုးပါတယ်လူကြီးနောက်ကလိုက်လာတဲ့သူတွေကပိုဆိုးပါတယ်ရွာသူရွာသားတွေရှိတာမရှိတာနားမလည်ကြပါဘူးတောင်းတာနဲ့ချက်ချင်းပေးရပါတယ်စိတ်မကောင်းဖြစ်ရလို့ပါဗျာငယ်ငယ်ကဗီဒီယိုဇာတ်ကားတွေကလူစက်ကြီးပေးရတယ်လို့ဖြစ်နေပါပြီရင်ထဲမကောင်းလွန်းလို့ပါ
ခြေရွာတွေမှာစက်ကြီးပေးရတယ်လို့ဖြစ်နေပါတယ်ဆိုပြီးတော့ဒီတော့ရှင်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်ဒီတစ်ပတ်တော့တော်ရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်နော်အားလုံးတွေပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးရောက်ရှိနိုင်ပါစေလို့ဆက်ပြီးတော့ဆုတောင်းပေးပါရစေရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါရဲ့ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုရယ် view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်မိုင်းမပေးစာကဏ္ဍကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ဒီကနေ့ညအတွက်နောက်ဆုံးကြံရှိတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါကင်ဆာရောဂါကုသဖို့ခီမိုသီရပီခီမိုဆေးသွင်းကုထုံးယူရတဲ့လူနာတွေသဘင်ကျွတ်တာတက်တာစီဖို့ဥယျာဉ်ပြအေးစေတဲ့ခေါင်းဆောင်ဆက်ပစ္စည်းတစ်မျိုးကိုအိုင်လန်နိုင်ငံကအမျိုးသမီးတဦးကတီထွင်လိုက်ပါတယ်။ထိုင်းနိုင်ငံမှာတော့မူဒန်းလို့နာမည်ပေးထားတဲ့ရေမြင့်ပူလေးတစ်ကောင်ဟာဆိုရှယ်မီဒီယာမှာနာမည်ကြီးနေတဲ့အတွက်သူ့ပုံတူပစ္စည်းတွေစားစရာတွေကိုလည်းထုတ်လုပ်ရောင်းချလာကြပါတယ်။ဒီလိုကမ္ဘာလွှားကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းကျန်းနဲ့မတ်ခင်ဖြူတွေတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ကင်ဆာရောဂါကုသဖို့ကီမိုသီရပီကီမိုဆေးသွင်းကုထုံးယူရတဲ့လူနာတွေသဘင်ကျွတ်တာတတ်တာစီဖို့အတွက်ဥယျာဉ်ပြအေးစေတဲ့ခေါင်းဆောင်ဆက်ပစ္စည်းတစ်မျိုးကိုအိုင်ယာလန်နိုင်ငံကအမျိုးသမီးတဦးကတီထွင်လိုက်ပါတယ်။ဥယျာဉ်ပြကိုအေးစေတဲ့ခေါင်းဆောင်ကိုအသီနာလိုနာမည်ပေးချပြီးဒါကိုတီထွင်ခဲ့တဲ့အသက်24နှစ်အရွယ်ကျောင်းသူအိုလီဗီယာဟမ်ဖရေးစ်ဟာ2024ခုနှစ်အတွက်ဂျိမ်းစ်ဒိုင်ဆန်ဆုကိုလည်းရရှိခဲ့ပါတယ်။သူဟာကင်ဆာရောဂါခံစားနေရတဲ့အမေဖြစ်သူရဲ့သဘင်ကျွတ်တဲ့ဝေဒနာကိုဖြေရှင်းပေးဖို့အခုလိုဆက်ကိုတီထွင်ခဲ့တာဖြစ်တာလို့ဟမ်ဖရစ်ကပြောပါတယ်။တချို့အမျိုးသမီးတွေအတွက်သဘင်ဆုံးရှုံးတာဟာကင်ဆာရောဂါကြောင့်ရင်သားဆုံးရှုံးရတယ်လို့ပဲဆုံးရှုံးမှုကြီးမာတာကြောင့်ဒါကိုတီထွင်ဖြစ်တာပါလို့ဟမ်ဖရစ်ကပြောပါတယ်။ဒီကောင်းဆောင်မှာကုန်ကျစရိတ်တက်တာပြီးအေးတက်ပေးနိုင်တဲ့ပစ္စည်းအစိတ်ပိုင်းတွေကိုတုံထားပါတယ်။ဥယျာဉ်ပြားကိုအေးစေနိုင်တဲ့ပိုက်လိုင်းလေးတွေပါတဲ့ကောင်းဆောင်ဟာပေါ်ပါပြီးတေဆောင်ရတာလဲလွယ်ကူပါတယ်အားတစ်ချိန်လုံးသွင်းထားစရာမလိုတဲ့အတွက်လဲကီမိုဆေးသွင်းတဲ့အချိန်မှာတစ်ချိန်လုံးစောင့်ထားလို့ရပြီးအိမ်သာသွားလို့တဲ့အခါထိုင်ခုံကိုကြိုက်တဲ့အချိန်ထပ်သွားလို့လဲရပါတယ် တခါအသွင်းချရင်၃နာရီခွဲကြာအသုံးပြုနိုင်မှာဖြစ်ပြီးတော့ကီမိုဆေးသွင်းတဲ့အချိန်ဆေးရုံမှာအချိန်ကုန်တာကိုလျှော့ပေးနိုင်ပါတယ်။အနာဂတ်မှာတော့ဒီကောင်းစားကိုဆက်လက်ဆန့်သက်ပြီးတိုးတက်အောင်လုပ်ဖို့ရှိပြီးဈေးကွက်တင်ရောင်းချဖို့လည်းရှိနေပါတယ်ရှင
်။တကယ်နိုဘယ်ဆုရည်နဲ့မတူပဲပေါ်ပေါ်ပါပါနဲ့ရဲစရာစဉ်းစားစရာတစ်ခုအဖြစ်သိပ္ပံနည်းကျဆန်းသက်ချက်တွေကိုချီးမြှင့်တဲ့ Ig Nobel ဆုချီးမြှင့်ပွဲအခမ်းအနားကိုအမေရိကန်ပြည်ထောင်စု Massachusetts ပြည်နယ် Massachusetts နည်းပညာတက္ကသိုလ် MIT မှာစက်တင်ဘာလ12ရက်နေ့ကကျင်းပခဲ့ပါတယ်။ဒီနှစ်ဆုရသွားတဲ့ဆန်းသက်ချက်တွေမှာတော့နိုတိုက်တတ္တဝါတော်တော်များများကစအိုကနေအသက်ရှူနိုင်တယ်ဆိုတဲ့ဆန်းသက်ချက်၊နာကျင်စေတဲ့ဆေးအတုဟာမနာစေတဲ့ဆေးအတုထက်အစွမ်းထက်တယ်ဆိုတဲ့ဆန်းသက်ချက်အကျွေးစေးတစ်ခုကိုခေါင်းပန်းလှန်တဲ့အခါအကျဉ်းအရေးအတွက်များများလှန်လေခေါင်းသို့မဟုတ်ပန်းကြမဲ့ရလက်ဟာ50-50မဟုတ်တော့တဲ့အကြောင်းတက်တည်ပြချက်စတဲ့ဆန်းသက်ချက်တွေပါဝင်ပါတယ်ဒီနေ့အတွက်ခေါင်းစဉ်ကတော့မှားနိုင်ခြေရှိတဲ့ကိစ္စတွေကမှားမှာပဲဆိုတော့မာဖီလောခေါင်းစဉ်နဲ့ကျင်းပါတာဖြစ်ပြီးဈေးပညာဇီဝဗေဒနဲ့ probability စတဲ့ကဏ္ဍ10ခုအတွက်စုရီချီးမြှင့်ခဲ့တာပါဒီစုကို1992ခုနှစ်ကမက်အေဘရာဟမ်ဆိုသူကတီထွင်ခဲ့တာဖြစ်ပြီးတော့ကနဦးမှာတော့လူတွေကိုရေမောစေပြီးတေချာစဉ်းစားကြည့်စေမဲ့သိပ္ပံနည်းကျဆန်းသက်ချက်တွေကိုစုချီးမြှင့်တာပါခင်ဗျာ
။ထိုင်းနိုင်ငံခောက်ဖျောက်ပြိဆိုင်ယုံကမူတန်းလိုနာမည်ပေးထားတဲ့ရေမြင့်ပူလေးတကောင်ဟာဆိုရှယ်မီဒီယာမှာနာမည်ကြီးနေတဲ့အတွက်သူ့ပုံလူပစ္စည်းတွေစားစရာတွေကိုလည်းထုတ်လုပ်ရောင်းချလာကြပါတယ်။မူတန်းဤတုံတုံဝက်ကလေးလိုနာမည်ပေးထားတဲ့ဒီရေမြင့်ပူလေးကိုအားပေးတဲ့သူပြိတဲ့တန်းနဲ့ချီရှိတာကြောင့်သူ့ရဲ့ပုံတူကိတ်မုတ်ထုတ်လို့ရောင်းချတာမှလည်းကြိုတင်မှယူသူတွေရာနဲ့ချီရှိနေပါတယ်။ပတ်သောမြို့မှာရှိတဲ့ဘတ်မွန်ကဖေးကဒီရေမြင့်ပူလေးနဲ့ပုံတူကိတ်မုတ်တစ်မျိုးကိုဖန်တီးရောင်းချနေတာပါ။ဒီကိတ်မုတ်ဟာအထဲမှာထောဘက်ကိတ်မုတ်အသားနဲ့ခရင်ကိုဖြည့်ထားပြီးအပြင်ဘက်ကတော့ချောကလက်အုပ်ထားတာပါ။ဒီချောကလက်ကိတ်မုတ်လေးကိုဆိုရှယ်မီဒီယာမှာတင်လိုက်ပြီးတဲ့နောက်ဆယ်ရက်အတွင်းယူရီးယားပန့်ငွေသိန်းနဲ့ချီရောင်းခဲ့ရပါတယ်။အထဲမှာဘာရုပ်ပါတယ်လဲဆိုတာမသိရတဲ့ blind box အနုပညာအယုတ်လုပ်ငန်းတစ်ခုကလည်းဒီရေမြင့်ပူအယုတ်လေးတွေဖန်တီးရောင်းချလာပါတယ်။ဟော်ချိုင်းဆိုသူကမူချမ်းလိုနာမည်ပေးထားတဲ့ရေမြင့်ပူပုံတူအယုတ်လေးတွေကိုဖန်တီးထုတ်လုပ်နေတာဖြစ်ပြီးတော့တစ်ပတ်အတွင်းအမစာ1000ကျော်လက်ခံရရှိခဲ့ပါတယ်။အခုလို mystery box အယုတ်လေး1000ကိုရောင်းရဖို့အရင်တော့ကပုံမှန်အချိန်တစ်လလောက်ကြာပေမဲ့ဒီရေမြင့်ပူလေးရဲ့နာမည်ကျော်လူသိများမှုကြောင့်၄ရက်၃ရက်အတွင်းမှာအခုလို1000လောက်ရောင်းခဲ့ရတာလို့ရိုက်တာသတင်းဌာနကိုဝေါ်ချိုင်းကပြောပါတယ်။ဒီရေမြင့်ပူလေးကိုလူကြိုက်များလို့တဲ့အတွက်ထိုင်းနဲ့နိုင်ငံတကာစီးပွားရေးကုမ္ပဏီတွေကသူနဲ့ပတ်သက်တဲ့ဖက်ရှင်တွေအလောက်ကုန်ပစ္စည်းတွေကိုလည်းထုတ်လုပ်လာကြပါတယ်ရှင
်။ထူးခြားစံပြသတင်းများအစီအစဉ်ကိုကိုငိမ့်ချန်နဲ့မက်ခင်ဖြူရီတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကြံရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဂါဇာကမ်းမြောင်ဒေသမှာမွတ်စလင်ဗလီတစ်ခုကိုဒီနေ့စောပိုင်းအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ19ယောက်သေဆုံးတဲ့အကြောင်းပါလက်စတိုင်းတာဝန်ရှိသူတွေကပြောပါရတယ်။ဒီဟာဘာလာမျိုးကစေယုံနီဒုက္ခသည်တွေခိုလုံနေတဲ့ဗလီကိုထိမှန်တာဖြစ်ပြီးမြို့နီးကဒုက္ခသည်တွေခိုလုံနေတဲ့စာတင်ကျောင်းကတိုက်ခိုက်မှုမှာလည်းနောက်ထပ်၄ဦးသေဆုံးတယ်လို့တာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ယူကရိန်းနိုင်ငံကိုရုရှားတပ်ဖွဲ့တွေကညဘက်မှာရှာဟိတ်တို့အဝေးထင်ဒရုန်း89ခုမစ်ဆိုင်းဒုံး၄ခုနဲ့တိုက်ခတ်မှုကြောင့်လူတရောက်သေဆုံးတယ်လို့တာဝန်ရှိသူတွေကဒီနေ့ပဲပြောပါရတယ်။ကီမျိုးတော်ပါဝင်ယူကရိန်းနိုင်ငံ14ခုမှာဒရုန်း89ခုနဲ့56ခုနဲ့မစ်ဆိုင်းဒုံးတစ်ခုကိုကြားဖြတ်ပစ်စည်းနိုင်ကြောင်းလည်းပြောဆိုခဲ့ကြတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံထားရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစုံမြင့်မဟာကျန်းမာရေးခြေနေစူးစူးဝါးဝါးကြုံနေရတာကြောင့်စစ်ကောင်စီကပြန်လွှတ်ပေးပြီးမန္တလေးစစ်အုပ်မှာရောက်နေတယ်လို့မိသားစုနဲ့နှိစက်သူတယောက်က VOA ကိုပြောပါရယ်ကိစ္စရောကခန်းစားနေရတဲ့ဒေါက်တာစုံမြင့်မဟာမကြသေးရင်ငါပဲထောင်ထဲမှာကိုဗစ်ရောဂါကူးစက်ခံရပြီးကျန်းမာရေးယိုယွန်းလာနေတယ်လို့လည်းပြောဆိုခဲ့ပါရယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးခြေညာပေးခဲ့တာဖြစ်ပါရယ်ဒီညာ စီစဉ်ထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့စာအီဒါဟမ်ဒွန်းနဲ့တီယန်ဝမ်လို့ဖြစ်ပါတယ် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190လောက်ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to